Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOE မြန်မာပိုင်းရဲ့စက်တင်ဘာလ22ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မဆုမြတ်မော်ပါရှင်။ COVID-19 ကာယရောဂါအရေးပေါ်အခြေအနေကြောင့် VOE အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှာစက်တင်ဘာလ18ရက်နေ့ကကွယ်လွန်သွားတဲ့ပြည်ထောင်စုတရားရုံးချုပ်တရားသူကြီးRuth Bader Ginsburg ရဲ့နေရာမှာအမျိုးသမီးကိုပဲအစားထိုးခန့်အပ်မယ်လို့သမ္မတ Donald Trump ပြောကြားနေပါတယ်။ပြည်ထောင်စုအယူခံတရားရုံးတွေမှာဂျူရီတရားသူကြီးတွေအဖြစ်သမ္မတ Trump ခန့်အပ်ခဲ့တဲ့ Amy Coney Barrett နဲ့ Barbara LaGuardia တို့နှစ်ယောက်ထဲကတယောက်ကိုရွေးချယ်ဖို့စဉ်းစားနေပုံရပါတယ်။သူတို့နှစ်ယောက်စလုံးဟာ Conservative တွေဖြစ်ကြပါတယ်။မြောက် Carolina ပြည်နယ်မှာစနေနေ့ကလုပ်ခဲ့တဲ့မဲဆွဲပွဲအတွင်းသမ္မတ Trump ကပြည်ထောင်စုတရားရုံးချုပ်တရားသူကြီးအဖြစ်ဘယ်သူကိုရွေးချယ်မယ်ဆိုတာအခုသတင်းပတ်ထဲကြေညာမှဖြစ်ပြီးတော့အမျိုးသမီးဖြစ်မယ်လို့ပြောကြားခဲ့တာပါ။ရှားတပ်ပံရာတို့ဖြစ်တဲ့ပြည်ထောင်စုတရားရုံးချုပ်တရားသူကြီးအတွက်နိုဗ ెంబ ာရွေးကောက်ပွဲမတိုင်ခင်မှာအထက်လွှတ်တော်မှမဲခွဲအတည်ပြုချက်မပေးဖို့အတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတိုက်တွန်းနေပါတယ်။နိုဗ ెంబ ာ3ရက်ရွေးကောက်ပွဲမတိုင်ခင်မှာ Republican အများစုဖြစ်တဲ့အထက်လွှတ်တော်မှာအလို့တကြီးမဲခွဲမယ်ဆိုရင်နိုင်ငံရေးအာဏာကိုအသုံးချတာဖြစ်မယ်လို့သူကပြောကြားပါတယ်။သမ္မတ Trump ကတော့သူရွေးချယ်မယ့်နိုင်ငံတော်တရားရုံးချုပ်တရားသူကြီးလောင်းကိုအထက်လွှတ်တော်မှာမြန်မြန်မဲခွဲအတည်ပြုဖို့လိုလားနေပါတယ်။ Bryson အစိတ်ပါတဲ့စာအိတ်ကိုအင်ဂျူရောလိပ်စာတက်ပေးပို့ခဲ့တယ်လို့မသိငါသူအမျိုးသမီးကိုနယူးယောက်ပြည်နယ်နဲ့ကနေဒါနိုင်ငံနယ်စပ်မှာဖမ်းဆီးမိခဲ့ပါတယ်။အမေရိကန်သမ္မတနဲ့အင်ဂျူရောကိုလိမ့်မှုပြီးပေးပို့တဲ့စာတွေကိုကြားကစစ်ဆေးနေကြအတိုင်းစစ်ဆေးခဲ့ခြင်းမှာအစိတ်ပါတဲ့စာကိုပြီးခဲ့တဲ့သတင်းပတ်အစောပိုင်းကတွေ့ရှိခဲ့တာပါ။အဲ့ဒီအမျိုးသမီးကိုဘက်ဖလိုမြို့နာကနယ်စပ်တရားမှာအမေရိကန်နယ်စပ်လုံခြုံရေးတာဝန်ရှိသူတွေကဖမ်းမိခဲ့တာဖြစ်ပြီးတော့ပြည်ထောင်စုဥပဒေပုံမှန်တွေနဲ့တရားစွဲခံရမယ်လို့ခန့်မှန်းထားကြောင်းတရားဥပဒေစိုးမိုးရေးဆိုင်ရာအရာရှိ3ယောက်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။အဲ့ဒီအမျိုးသမီးဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။အမေရိကန်သမ္မတအတွက်အင်ဂျူရောကိုလိပ်စာတက်ပို့ခဲ့တဲ့စာဟာကနေဒါနိုင်ငံကနေပို့တာဖြစ်ပုံရတယ်လို့ကနေဒါနိုင်ငံရဲတပ်ဖွဲ့ကပြောကြားခဲ့ပါတယ်။ဗြိတိန်အစိုးရအနေနဲ့ COVID-19 ကာယရောဂါကိုမျက်မျက်မထိန်ချုပ်ရင်လာမယ့်သတင်းပတ်တွေအတွင်းမှာ COVID ကြောင့်သေဆုံးသူသိသိသာသာများလာလိမ့်မယ်လို့နိုင်ငံရဲ့ကျန်းမာရေးဆိုင်ရာအကြီးအကဲတာဝန်ရှိသူကဒီကနေ့ပြောကြားလိုက်ပါတယ်
။ The number of deaths directly from COVID, I'll come back to indirect deaths,will continue to rise potentially on an exponential curve. That means doubling and doubling and doubling again.
လက်ရှိအခြေအနေတိုင်းဆိုကိုဗစ်ကြောင့်သေဆုံးသူဟာနှစ်ဆနှစ်ဆတိုးပြီးတဖြည်းဖြည်းများလာလိမ့်မယ်လို့ကျန်းမာရေးဆိုင်ရာအကြီးအကဲ Chris Whitty ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဗြိတိန်မှာအတည်ပြုလူနာအရေးအတွက်ဟာစက်တင်ဘာလ1ရက်နေ့ကစပြီးတဖြည်းဖြည်းတိုးလာတာတွေ့ရတယ်လို့သူကပြောပါတယ်။ဗြိတိန်နိုင်ငံဟာကိုဗစ်ကြောင့်သေဆုံးသူဥရောပမှာအများဆုံးနိုင်ငံဖြစ်ပါတယ်။ဥရောပမှာကာယရောဂါကူးစက်မှုနှုံမြင့်တက်နေတဲ့စပိန်နိုင်ငံမှာလည်းကိုဗစ် -19 ကာယရောဂါဒုတိယလှိုင်းကိုထိန်းချုပ်ဖို့အတွက်မက်ဒရစ်မြို့တော်တွေကမြို့နယ်တချို့မှာလော့ခ်ဒေါင်းသတ်မှတ်ချက်တွေကိုဒီကနေ့တနင်္လာနေ့မှာစတင်ခဲ့ပါတယ်။ကန့်သတ်ချက်တွေကြောင့်ပြည်သူ7သိန်းခွဲလောက်အနေနဲ့ကျောင်းသွားတာအလုပ်သွားတာဆေးရုံဆေးခန်းသွားတာကလွဲလို့အိမ်ပြန်ထွက်ခွင့်မရှိပါဘူး။မြို့တော်တစ်ခုလုံးကိုလော့ခ်ဒေါင်းလုပ်တာမဟုတ်ဘဲတချို့မြို့နယ်တွေမှာပဲလုပ်တဲ့အပေါ်မကျေနပ်လို့တနင်္လာနေ့တုန်းကဆန္ဒပြခဲ့ကြပါတယ
်။
ကန့်သတ်ချက်တွေကြောင့်အစားတွေကစီးပွားရေးချက်တဲနေတဲ့အလုပ်သမားလူတန်းစားတွေနေတဲ့ရပ်ကွက်တွေပို့ပြီးတော့ဘေးရောက်တိတက်ဖြစ်သွားလိမ့်မယ်လို့ဆန္ဒပြသူတယောက်ကပြောကြားခဲ့တာပါ။ဒီကနေ့စတင်တဲ့လော့ခ်ဒေါင်းကန့်သတ်ချက်တွေကြောင့်မက်ဒရစ်မြို့တော်လူအုပ်ရေရဲ့7,300လောက်အပေါ်တက်ရောက်မှုရှိတယ်လို့ဒေသခံအစိုးရကပြောပါရယ်။မက်ဒရစ်မြို့တော်မှာကိုဗစ်ကာယရောဂါကူးစက်မှုနှုန်းဟာတနင်္ဂနွေလုံးကူးစက်မှုနှုန်းရဲ့2ဆလောက်ရှိနေတာပါ။ပြီးခဲ့တဲ့တောက်စာနေတုန်းကတော့အတည်ပြုလူနာသက်14,000ကျော်တွေ့ရှိခဲ့တဲ့စပိန်နိုင်ငံဟာလက်တလောသတင်းပတ်တွေအတွင်းမှာဥရောပမှာအများဆုံးကာယရောဂါကူးစက်နေတဲ့နိုင်ငံလည်းဖြစ်နေပါရယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုဗစ်အတည်ပြုလူနာ9,000နီးပါးရှိနေပါရယ်။ John Hopkins စက္ကတိုကပြုစုထားတဲ့စာရင်းအရသေဆုံးသူကလည်း2,000နီးပါးရှိနေပါရယ်။အမေရိကန်ပြည်ထောင်စုမှာအကောင်းဆုံးရုပ်သံအစီအစဉ်တွေကိုစုပြီးတဲ့82ချိန်မြောက် Emmy ဆုပေးပွဲကိုတနင်္ဂနွေနေ့ညကကျင်းပခဲ့ပါရယ်။ လော့စ်အန်ဂျလိစ်မြို့က Staples Center ကွင်းကြီးထဲမှာစူပေးပွဲကိုကျင်းပခဲ့တာဖြစ်ပေမဲ့ပွဲတင်ဆက်သူချင်းမီကမ်ဘယ်နဲ့ပူတွဲတင်ဆက်သူမင်းသမီးမင်းသားအနည်းငယ်ကလွဲလို့ထမ်းမကြီးတစ်ခုလုံးပြိတ္တမရှိခဲ့ပါဘူးပုံမှန်ဆိုရင်အမေရိကန်ရုပ်သံလောကကဟောလိဝုဒ်အကျော်မော်တွေတက်ရောက်ကြတဲ့ပွဲမျိုးဖြစ်ပေမဲ့ COVID-19 ကရောဂါဖြစ်နေချိန်မှာစကားထည့်အရွေးခံထားရတဲ့သူတွေအပါအဝင်ပြိတ္တတွေအားလုံးဟာသူတို့နေအိမ်တွေကနေပဲအွန်လိုင်းကနေပွဲတက်ရောက်ခဲ့ကြပါတယ်တမှုထူးတဲ့ဟာသာဆလန်တွဲ Ships Creek မီဒါဆူပါမီဒီယာလုပ်ငန်းဆက်ခံဖို့ပြင်ဆင်နေကြတဲ့အကြောင်း Succession ဆလန်တွဲနဲ့Watchmen ဆိုတဲ့ drama ဆလန်တွဲတွေကစုရအများဆုံးရရှိသွားကြပါတယ
်။ View American Fan ညဘက်မြန်မာဘက်အစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိ5.19 kHz 15453ည5.25 kHz 7783ည5.32 kHz 9335နဲ့ပထမနာရီဘက်မှာ5.19 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်။
American တန်ရဲ့တနင်္လာနေ့ညပဲထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျမခွာညိုပါ။အိန္ဒိယနိုင်ငံမဟာရာစထရာပြည်နယ်အတွင်းမှာဒီကနေ့တနင်္လာနေ့မနက်ပိုင်းမှာလူနေအဆောက်အဦတစ်ခုပြိုကျခဲ့ပြီးအနည်းဆုံး10ဦးသေဆုံးခဲ့တယ်လို့အာဏာပိုင်တွေကအတည်ပြုထားပါတယ်။အပြိုပြက်တွေကြားမှာပိတ်မိနေသူတွေကိုအန္တရာယ်ကင်းတဲ့နေရာရွှေ့ပေးနိုင်ဖို့ကယ်ဆယ်ရေးအဖွဲ့တွေကကြိုးစားနေပါတယ်။လေးကအဆောက်အဦပြိုကျချိန်မှာအနည်းဆုံး12ဦးဒဏ်ရာရခဲ့တဲ့အကြောင်းစီးပွားရေးအချက်အချာကြတဲ့မွန်ဘိုင်းမြို့ရဲ့စင်ဂျေဖုံသိန်းခရိုင်မှာရှိတဲ့ B1D စီရင်စုရဲ့ကော်မရှင်နာကပြောပါတယ်အဆောက်အဦဟာနှစ်ပေါင်း30ကျော်သက်တမ်းရှိနေပြီးပြင်ဆင်မွန်းမံဖို့လိုအပ်နေပေမဲ့ COVID-19 ကရောဂါကြောင့်အသွာလာပိတ်ဆို့ကပ်ကပ်ထားလို့နှောက်နှေးနေရတာလို့ Pantish အရှိယာကပြောပါတယ်အိန္ဒိယနိုင်ငံတွင်မှစောင့်လုပ်ရေးညံဖျင်းပြီးအောက်ခြေခိုင်ခံ့မှုမရှိတဲ့အဆောက်အဦတွေဟာမိုးသီးထန်လေးရှိတဲ့ဇွန်လကနေစက်တင်ဘာလအတွင်းမုတ်တုံရာသီမှခဏခဏပြိုကျလေးရှိပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းမှာအစိုးရရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကလေးတွေနဲ့အမျိုးသမီးတွေအပါအဝင်အနည်းဆုံး24ယောက်သေဆုံး6ဦးဒဏ်ရာရခဲ့တဲ့အကြောင်းဆွေမျိုးသားချင်းတွေက AP သတင်းဌာနကိုတနင်္ဂနွေနေ့မှာပြောပါတယ်။ပထမလေကြောင်းတိုက်ခိုက်မှုဟာတာလီဘန်တိုက်ခိုက်ရေးသမားတယောက်ရဲ့အိမ်ကိုပစ်မှတ်ထားခဲ့တာဖြစ်ကြောင်းရွာသားတယောက်ကပြောပါတယ်။စနေနေ့လေကြောင်းတိုက်ခိုက်မှုအတွင်းသေဆုံးသူအများစုဟာကွန်ဒူးစီရင်စုတွေကစာရီရမဇန်ရွာကအရက်သားတွေဖြစ်တယ်လို့မျက်မြင်သက်သေနှစ်ဦးက AP သတင်းဌာနကိုပြောပါတယ်။အိမ်ရဲ့တောင်ထဲမှာကလေး9ယောက်စုနေတဲ့နေရာတဲတဲကိုဘုံဆိုင်ကျခဲ့တာလို့တယောက်ကပြောသလိုအစိုးရကငြိမ်းချမ်းရေးရကျင်တယ်လို့ပြောပြီးဘာကြောင့်ဘုံကျရတာလဲတာလီဘန်တယောက်ကြောင့်အရက်သားအယောက်20တေခဲ့ရတယ်လို့လည်းတခြားဆွေမျိုးသားချင်းတယောက်ကပြောပါတယ်ဆယ်စုနှစ်တွေနဲ့ချီပြီးကြာမြင့်ခဲ့တဲ့စစ်ပွဲတွေနဲ့ပြည်ပခတွေခြုံငိမ့်ဖို့တိုင်းပြည်အနာဂတ်တည်ငြိမ်အခြေချဖို့ကာတာနိုင်ငံမှာတာလီဘန်နဲ့အစိုးရနှိမ့်နိုင်ဆွေးနွေးရေးအဖွဲ့တွေပထမအကြိမ်တွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲအခုလိုလေကြောင်းကနေတိုက်ခိုက်ခဲ့တာပါအာဖဂန်ကာကွယ်ရေးဝန်ကြီးကဒီလေကြောင်းတိုက်ခိုက်မှုအတွင်းတာလီဘန်အယောက်30ကိုချေမှုန်းနိုင်ခဲ့တဲ့အကြောင်းနဲ့အရက်သားတွေအသေးပြောက်ရှိခဲ့တယ်ဆိုတဲ့သတင်းတွေအတွက်စုံစမ်းစစ်ဆေးနေတယ်လို့ပြောပါတယ်။ခါနာဘတ်ခရိုင်တွင်းကစာရီရမဇန်ဂျွာကိုတာလီဘန်တွေကထိန်းချုပ်ထားပါတယ်။အခုလိုအစိုးရကလေကြောင်းတိုက်ခိုက်ချိန်မှာအဲ့ဒီနေရာမှာတာလီဘန်တွေဘက်ကစစ်ရေးလှုပ်ရှားမှုဘာမှမရှိဘူးလို့တာလီဘန်ပြောခွင့်ရကပြောပါတယ်။ကုလသမဂ္ဂအဖွဲ့ကြီးကလည်းအခုလိုအာဖဂန်နစ္စတန်ရဲ့ပြည်ပခတွေအတွင်းအရက်သားတွေတေချေဒဏ်ရာရနေကြတာကိုအပြင်းထန်ကန့်ကွက်ရှုံချလိုက်ပါတယ်။အမေရိကန်ဘက်ကတောင်းဆိုနေသလိုအီရန်ကိုတန်ခတ်ပိတ်ဆို့မှုတွေပြန်လုပ်ဖို့ကိစ္စမှာလုံခြုံရေးကောင်စီကအတည်ပြုချက်မရမချင်းကုလသမဂ္ဂအနေနဲ့အားပေးထောက်ခံဖို့မရှိဘူးလို့ကုလထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။AP သတင်းဌာနကရထားတဲ့ကုလအကြီးအကဲကကောင်စီဥက္ကဋ္ဌစီပို့တဲ့စာမှာ2015ခုနှစ်ကအဓိကအင်အားကြီး6နိုင်ငံနဲ့အီရန်နိုင်ငံတို့အကြားအီရန်နျူကလ িয়ার အရေးကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အမေရိကန်ဘက်ကနှုတ်ထွက်ထားတာကနေပြန်မဝင်မချင်းရှင်းရှင်းလင်းလင်းမဖြစ်သေးဘူးလို့ပါရှိပါတယ်။ Trump အစိုးရအဖွဲ့ကတော့ကုလသမဂ္ဂရဲ့အီရန်ပေါ်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုအလုံးကိုငကူအတိုက်ပြန်ရှိနေပြီလို့စနေနေ့ကကြေညာခဲ့တာပါ။ဒီကြေညာချက်ကိုကမ္ဘာနိုင်ငံအများစုကတရားမဝင်ဖြစ်သတ်မှတ်ပြီးပယ်ချခဲ့သလိုလစ်လျူရှုထားပုံလည်းရပါတယ်။ ကုလသမဂ္ဂတွင်ရင်မှုချုပ်အနေနဲ့မသေးချတဲ့ကိစ္စတစ်ခုကိုပေါ်ပေါ်တန်တန်မဆောင်ရွက်နိုင်ကြောင်းနဲ့လုံခြုံရေးကောင်စီဘက်ကရှင်းရှင်းလင်းလင်းအတည်ပြုချက်ရဖို့လိုတဲ့အကြောင်းကိုလည်းသူကပြောပါတယ်ရှင်။မက္ကဆီကိုနိုင်ငံမြောက်ပိုင်းပူပြင်း6တွေ့မှုတန်းခံနေရတဲ့ဒေသမှာမက္ကဆီကိုနဲ့အမေရိကန်ရေမျှဝေသုံးဆွဲရေးစာချုပ်ချုပ်ဆိုထားတဲ့အစိုးရအပေါ်စိတ်ဆိုးဒေါသထွက်နေကြတဲ့စန့်ကျင်ကက်ကွက်သူတွေကရေအရင်းမြစ်ကိုဆက်ပြီးထိန်းသိမ်းထားဖို့တနင်္ဂနွေနေ့မှာစုဝေးစံတာပြခဲ့ကြပါတယ်။ပြီးခဲ့တဲ့သတင်းဘက်ကပဲအစောပိုင်းစန္ဒာပြမှုအတွင်မက္ကဆီကန်အမျိုးသားအဆောင်တပ်ရဲ့ပြစ်ခတ်မှုကြောင့်စန္ဒာပြသူတဦးသေဆုံးခဲ့ပါတယ်။အမေရိကန်နဲ့ကောက်မှုနဲ့ဆက်ဆံရေးကိုဆက်ပြီးထိန်းထားခြင်းနဲ့မက္ကဆီကိုသမ္မတအန်ဒရီးစ်မန်နူအယ်လိုပက်စ်အိုဘရာဒိုဟာမက္ကဆီကိုနိုင်ငံအနေနဲ့လိုက်နာရမယ့်တာဝန်တွေအတိုင်းလိုက်နာဆောင်ရွက်ရမှာဖြစ်ကြောင်းပြောပါတယ်။မက္ကဆီကိုနိုင်ငံကလည်းအမေရိကန်ရဲ့ကော်လိုရာဒိုမြစ်ကရေကိုရယူထားတာဖြစ်ပါတယ်။မက္ကဆီကိုရဲ့အမျိုးသားရေရင်းမြစ်ကော်မရှင်ကချီဟွာဟွာဒေသအတွင်းနေရာတော်များများမှာအသင့်အတင့်ဒါမှမဟုတ်ပြင်းပြင်းထန်ထန်မိုးခေါင်ရေရှားဖြစ်လာတာ6လကျော်နေပြီလို့ဖော်ပြထားပါတယ်။ချီဟွာဟွာပြည်နယ်နဲ့ကဲ့ရဲ့ဆိုနိုရာနဲ့ကိုရာဟွေလာပြည်နယ်တွေမှာလည်းမိုးခေါင်ရေရှားတံကိုခံစားနေကြရပါတယ်။ကော်မရှင်ရဲ့မိုးခေါင်ရေရှားမှုစောင့်ကြည့်နေတဲ့အမေရိကန်နဲ့နယ်စပ်ချီဟွာဟွာပြည်နယ်ကဧရိယာတော်များများမှာအကြီးကျယ်မိုးခေါင်ရေရှားနေပြီးကျန်တဲ့နေရာတော်များများမှာလည်းအဆမတန်6တွေ့နေတယ်လို့ဖော်ပြထားပါတယ်ရှင်။အခုဆက်ပြီးတင်လာနေညာပဲနောက်ဆုံးရထားတဲ့ပြည်တွင်းသတင်းတွေနဲ့အတူသတင်းပတ်စဉ်အစီအစဉ်တွေကိုဆက်တိုက်နှာစင်နိုင်ကြပါပြီရှင်
။ COVID-19 ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အိမ်မှာပဲနေထိုင်ကြဖို့အမိန့်ထုတ်လိုက်တဲ့ရန်ကုန်မှာရောဂါကူးစက်မှုထိန်းချုပ်ရေးအချိန်မြင့်ဆောင်ရွက်ဖို့ကျန်းမာရေးဝန်ထမ်းတွေပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။တရုတ်ကကူးစက်မှုတွေနဲ့တည်ဆုံးမှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းအတွင်းနေထိုင်သူတွေအိမ်ပြန်မထွက်ကြဖို့အမိန့်ဒီကနေ့စတင်အသက်ဝင်လာချိန်မှာပဲယောဂထိန်းချုပ်ရေးအတွက်အရှင်မြင့်ဆောင်ရွက်ဖို့ကိုလည်းကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေပါတယ်။ယောဂကူးစက်မှုတွေနဲ့ထိတွေ့သူတွေကိုခြေရာဌာနအပါအဝင်တိုးပြင်ဆောင်ရွက်မယ့်အစီအစဉ်တွေကိုတော့ဗဟုကူးစက်ယောဂတိုက်ခိုက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကအခုလိုရှင်းပြပါတယ်။
ဒီမှာတော့ဒီချက်ကတော့ပိုးထွေးတဲ့သူတွေကိုအမြန်ဆုံးရှာဖွေဖော်ထုတ်နိုင်မယ်။အဲဒါမှသာသူနဲ့ထိတွေ့တဲ့သူတွေ contact တွေကိုရှာနိုင်မယ်။ရှာနိုင်ပါကရောဂါကူးစက်မှုကိုကျမတို့အမြန်ဆုံးဖိနှိပ်နိုင်မှာဖြစ်တယ်။အခုလက်ရှိမှာပိုးထွေးတဲ့လူနာဆိုတာကရေခဲတုံးကြီးရဲ့ရေပေါ်ပေါ်နေတဲ့အပိုင်းလောက်ပဲရှိပါတယ်။တကယ်ကြမ်းအောက်ချင်မှာမြုပ်နေတာ90ရာခိုင်နှုန်းလောက်ရှိပါတယ်။ဒီ90ရာခိုင်နှုန်းသောတည်သူလူထုထဲမှာဖြစ်နေတဲ့ပိုးထွေးလူနာတွေကိုကျမတို့အမြန်ဆုံးရှာဖွေပြီးတော့သူတို့ကိုသိကြထားရှိမယ်သူတို့နဲ့ contact တွေကိုသိချလိုက်နိုင်မယ်ဆိုရင်တော့ယောဂါဆိုရင်အမြန်ဆုံးထိန်းချုပ်နိုင်မှာပ
ါအခုလက်ရှိယောဂါပိုးကူးစက်ခံရသူတွေထဲမှာအတူပြုလူနာနဲ့ထိတွေ့မှုရှိသူတရာမှာ18ဦးလောက်ကပိုးရှိနေတာကိုတွေ့ရပြီးယောဂါတန်တရားကြောင့်ဆေးရုံလာပြသူတွေနဲ့စောင့်ကြည့်ခံရသူတွေမှာပိုးရတာကတော့7ရာခိုင်နှုန်းလောက်ရှိတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်အဲ့ဒါကြောင့်အတီးပြူလူနာနဲ့ထိတွေ့မှုရှိခဲ့သူတွေအပါအဝင်စောင့်ကြည့်လူနာတွေကိုအဓိကဦးစားပေးပြီးရှာဖွေနေတယ်လို့လည်းပြောပါတယ်ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့မုံလဲပိုင်းအထူးထုတ်ပြန်ချက်အရပိုးရိပ်လူနာ 9,800 ကျော်နဲ့တည်ဆုံးသူကတော့68ဦးရှိနေပါတယ်။ရောဂါပျောက်ကင်းလို့ဆေးရုံစင်ဝင်ရသူကတော့ 1,100 ကျော်အထိရှိထားပြီးဖြစ်ပါတယ်။ရောဂါကာကွယ်ရေးနဲ့ပတ်သက်တဲ့အချက်တွေကိုလူတိုင်းနိုင်နိုင်ရမှာဖြစ်ပြီးတော့အဲ့ဒီထဲမှာရောဂါပိုးကင်းစင်သွားလို့ဆေးရုံစင်ဝင်ရသူတွေလည်းပါဝင်တဲ့အကြောင်းကိုပမောက္ခဒေါက်တာရီမရာကမြန်မာနိုင်ငံဆရာဝန်အသင်းကပြုလုပ်တဲ့ COVID နဲ့ပတ်သက်တဲ့ online ဆွေးနွေးပွဲမှာပြောပါတယ်။
ကာကွယ်မှုကတော့လူတိုင်းလူနေရမှာပဲဒီနှကောင်းမှာဒီညနေပုံးဝတ်တာရဲ့လက်ဆေးတာရဲ့လူကြားရဲ့မသွားတာရဲ့ခြောက်ပြေကွာတာရဲ့လူတိုင်းလူတိုင်းကအခုဒီပြဿနာကြီးမပြင်းမချင်းကလူနေရမှာပဲတအားရှော့လို့မရပါဘူ
းယောဂပူရိလူနာတိုးလာတဲ့ရန်ကုန်တိုင်းမှာယာယီကုသရေးစီယုံတွေတိုးချနေပြီးအဲ့ဒီနေရာတွေမှာလိုအပ်တဲ့ကျန်းမာရေးဆောက်ရှောက်သူတွေနဲ့အသွားလာကန့်သတ်ခံရသူတွေကိုထားမဲ့ quarantine စင်တာတွေမှာလိုအပ်ပေးမဲ့စေတနာဝန်ထမ်းလိုအပ်ချက်ကတော့တော်တော်များများရှိနေပါတယ်အခုလက်ရှိအချိန်မှာယောဂပျောက်ကင်းလို့စိတ်ယုံစင်ဝင်ရသူထက်ယောဂတရားသူပိုးရိပ်လူနာတဲ့အရေးအတွက်ကပိုများနေတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်
။အခုလက်ရှိမှာတောက်ကြံနေရဒေတာရဆိုရင် ICU ထဲမှာကျွန်တော်တို့အယောက်30ရှိပါတယ်။အောက်ဆီဂျင်လက်ရှိပေးနေတာ31ယောက်ရှိပါတယ်။သို့တော့ ICU ထဲမှာရှိတဲ့30မှာဆိုလို့ရှိရင်ပြန်ကောင်းပြီးတော့နော်ပြန်ရအောင်အပြင်ပြန်ရောက်လာတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်မဖြစ်သူတွေကိုပြောချင်တာတော့ဘယ်ယာမှကံကိုယုံပြီးစုပုံတင်လို့မရပါဘူး။ကိုဟာယောဂဖြစ်လို့ရှိရင်စာမန်လက္ခဏာပဲဖြစ်မယ်။ပိတ်မဆိုးဘူး။ယောဂလက္ခဏာလည်းပေါ်ချင်မှပေါ်မယ်။အဲ့လိုမျိုးကိုဗစ်နဲ့စာချုပ်ချုပ်ထားတာမဟုတ်ပါဘူး။စာမန်လူကောင်းတွေမှာလည်းပဲယောဂအခုလက္ခဏာပိတ်မဆိုးဘူးမယ်လို့ဂျပန်အတွင်းမှာပဲအောက်ဆီဂျင် situation တွေကြာပြီးတော့စိုးစိုးဝါဖြစ်သွားတာတွေလည်းရှိတတ်ပါသေးတယ်။ ောမယ်ဆိုမြန်မာနိုင်ငံသူမြန်မာနိုင်ငံသားအားလုံးဟာကိုယ်ပိုင်အသိစိတ်နဲ့ရှိရှိနဲ့စီကံလို့လိုက်နာကြမှာသာခုလက်ရှိဖြစ်ပွားနေတဲ့ယောဂကုသဖြစ်ပွားမှုများပြားနေတဲ့အခြေအနေရည်ပြီးတော့ကြောင်းပြန်လှန်နိုင်မှာဖြစ်ပါတယ်ယောဂဖြစ်ပွားမှုထိန်းချုပ်နိုင်မှာဖြစ်ပါတယ
်ပြည်ရင်းကုသနုံအစမတန်တက်နေတယ်ကံယောဂကုသပြန်ပွားမှုကိုအမြန်ဆုံးလျှော့ချနိုင်မှုအတွက်ဆိုအထူးရောက်ဆုံးနည်းလမ်းကတော့ကိုယ့်ရဲ့နေအိမ်တွေမှာသာနေထိုင်တဲ့အစီအစဉ်ဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မိအပြင်ကိုမဖြစ်မနေထွက်ရတော့မယ်ဆိုရင်လည်းပါးစပ်နဲ့နှာခေါင်းစည်းမတ်တို့ကိုတိကျတက်ဆင်မှုကိုလည်းသတိပေးထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ရန်ကုန်တိုင်းရဲ့စစ်ရုံလုံးယုံနေမှာကိုဗစ်ရောဂါကူးစက်သူ100ကျော်တွေ့ရှိခဲ့ပြီးတဲ့နောက်လုပ်ငန်းတွေကိုကြာတာပတိနေ့ကစပြီးသတင်းနှစ်ပတ်ကြာယာယီပိတ်ဖို့အစိုးရကစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရရန်ကုန်တိုင်းအတွင်းကူးစက်မှုတွေကိုထိန်းချုပ်ဖို့အိမ်အပြင်မထွက်ရအမိန့်ကိုထုတ်လိုက်တယ်လို့စက်မှုဆောင်တွေကလုပ်ငန်းတွေကိုလည်းယာယီပိတ်ဖို့စီစဉ်နေရပါစက်မှုလက်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံလုံသမားတမကများအဖွဲ့ချုပ်ကဦးသက်နေအောင်ကတော့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့မနေ့ကတော့အကြေညာချက်ဟာလိုအပ်ချက်အရဆုံးဖြတ်ခဲ့ရလို့ယူဆကြောင်းပြောပါတယ်
အတိအပြင်းကတော့ကျွန်တော်တို့တရားစော်သွားပါပြီဖန်တင်းဝင်နေတဲ့အလုံသမားဆိုလို့ရှိရင်တော့ထောင်ထဲရှိပြီးတော့ရှိလာတာကိုတွေ့ရတယ်။ညာကဆက်ရုံလုံးရုံလုံသမားတွေပေါ့နော်။အခုလိုမျိုးပိတ်ဖို့လို့ဆုံးဖြတ်ချက်ချလိုက်တာကတော့ဟိုရန်ကုန်တိုင်းကိုဖယ်တင်ဖို့အတွက်စဉ်းစားလိုက်တယ်လို့မြင်ပါတယ်။
ကယောဂါကြောင့်လုပ်ငန်းတွေရုတ်တရက်ရန်သားထားရမယ့်အတွက်အလုံသမားတွေအတွက်ဝင်ဝင်နဲ့စောင်းနေရေးအခက်အခဲကြုံရမှာကိုလည်းအလုံသမားအရေးလှုပ်ရှားသူတွေကစိုးရိမ်နေပါတယ်။အရေးပေါ်အခြေအနေကြောင့်လုပ်ငန်းတွေရန်သားထားရတဲ့အချိန်မှာအလုံသမားတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့ပါစဉ်းစားဖို့လိုမယ်လို့လည်းဦးတန်နှင်းအောင်ကပြောပါတယ်
။ဒီတောင်စုဝင်ကြီးရဲ့ဒီကျွန်တော်တို့ဆက်ချက်ကိုဆက်တွယ်ကြောကြားမှုရဆိုလို့ရှိရင်တော့ဒီဟို24ရက်နေ့မတိုင်ခင်တော့ထုတ်ပြန်ရဲ့ထုတ်ပြန်မှုလို့အတွက်ဟိုတောင်ရက်နေရဲ့လို့ကျွန်တော်တို့သိရပါတယ်။အဲ့တော့ဒီအနေဆုံးလောက်ခလားသာအပြည့်ပေးမှုလို့တော့ကျွန်တော်တို့အနေနဲ့ကတော့တိုက်တွန်းထားပါတယ်ခင်ဗျာ။
ရန်ကုန်တိုင်းအတွင်းကစက်မှုဆောင်တွေယာယီပိတ်မဲ့အစီအစဉ်နဲ့ပတ်သက်ပြီးမေးမြန်းဖို့အလုံသမားဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။အစိုးရကတော့ဆက်ရုံအလုံယုံတွေယာယီရဆိုင်မဲ့စက်တင်ဘာ24ရက်မတိုင်ခင်အလုံသမားတွေလောကလက်ကခံစားဝဲအတွက်အသေးစိတ်ထုတ်ပြန်ပေးမယ်လို့အလုံသမားတမကတွေကိုအပိပေးထားကြောင်းမြန်မာနိုင်ငံလုံးဆိုင်ရာအလုံသမားတမကများအဖွဲ့ချုပ် CGUN ပြောခွင့်ရဒေါ်ဖြိုးဆန္ဒဆိုက VOA ကိုပြောပါတယ်။
ဟုတ်တယ်24ရက်နေ့မတိုင်ခင်ကို CMB လုပ်ငန်းကဏ္ဍထဲမှာဘယ်လိုလုပ်ငန်းတွေပါလဲဆိုတဲ့ဟာကိုအသေးစိတ်ထုတ်ပြန်မယ်ပြီးတဲ့အခါကျရင်လောကခဟိုဘယ်ကနေပြေးမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါကိုထုတ်ပြန်မှုရှိပါတယ်အဲ့တိုင်းပဲဒီအလုံသမားဝန်ကြီးဌာနတာဝန်ရှိသူတွေကကျမတို့ကိုပြောထားပါတယ်အဲ့တော့24ရက်နေ့မတိုင်ခင်အထိကိုကျမတို့ဆောင်ပေးပါလို့ပြောပါတယ်
ကယောဂါကြုံနေရချိန်မှာလုပ်ငန်းတွေကိုယာယီရဆိုင်ဖို့အဓိကအလုံသမားအဖွဲ့၃ဘွဲကမကြသေးခင်တုန်းကအွန်လိုင်းဆွေးနွေးပွဲမှာအစိုးရနဲ့အလုံရှင်တွေကိုတိုက်တွန်းခဲ့ရပါအလုံသမားအရေးလှုပ်ရှားမှုအဖွဲ့စည်းတွေကတော့အလုံသမားတွေလူမှုဖွလုံရေးအတွက်အစိုးရကရေးရှိအစီအစဉ်တွေကိုစဉ်းစားဖို့လိုနေပြီလို့လည်းသတိပေးနေကြပါတယ်လက်တလုံးမှာတော့ဥရောပသမဂ္ဂ EU ကတော့ကိုဗစ်ကယောဂါကာလထိခိုက်သွားတဲ့မြန်မာထိချုပ်လူသား၉သိန်းကိုအရေးပေါ်ရမုံငွေယူရို၅သန်းမြန်မာကျောင်းဝင်နဲ့ဆိုရင်9.9ဘီလီယံထောက်ပံ့ထားပြီးနောက်ထပ်ယူရိုငွေ5000ကိုထပ်ပေးဖို့လည်းကြေညာထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ရန်ကုန်ကနေပေးပို့ထားတာပါ။
လက်နက်ကင်ပဏီပခတ်တွေနဲ့ကိုဗစ်ကယောဂါပဲကြုံနေရတဲ့ရခိုင်ပြည်နယ်မှာကျင်းပဖို့တလားကျော်လောက်သာကြံတော့တဲ့ရွေးကောက်ပွဲလာလာပေါ်ဆွေးနွေးနေတဲ့ကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါမြန်မာနိုင်ငံမှာကိုဗစ်ကရောဂါတကြောပြန်ကူးစက်မှုတွေစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေလည်းဆက်လက်ဖြစ်ပေါ်နေတာကြောင့်ရေကောက်ပွဲတွေကျင်းပနိုင်မယ့်ရှင်နေပေါ်စိုးရိမ်နေကြပါတယ်။လုံခြုံရေးနဲ့ကျန်းမာရေးဆိုင်ရာစင်ခေါ်မှုတွေကြောင့်နိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ရေကောက်ပွဲမှာမေယုံတွေအလုံးကိုစောင့်ကြည့်ကြေခတ်နိုင်မယ့်ရှင်နေမရှိဘူးလို့လည်းရခိုင်ပြည်နယ်ရေကောက်ပွဲလေးလာစောင့်ကြည့်ရေးဖွဲ့ဒါရိုက်တာကိုခိုင်ကောင်းဆန်ကပြောပါတယ်။အဲ
ကျွန်တော်တို့ကတော့မေယုံဝင်အတွက်အပြည့်ဖို့စောင့်ကြည့်ရှင်ပဲလို့လည်းကျွန်တော်တို့မှာကဒီပန်နံကိုဆ ਾਇ ရလေးအဖြစ်ဖြစ်ရှိတယ်အဲနောက်တစ်ခုကအခုဆိုရင်2000ကျော်ဆိုပေမဲ့လို့ကျွန်တော်ထင်တယ်လာမယ့်ရွေးကောက်ပွဲအမေယုံ2000ကျော်လို့မလုံနိုင်ဘူးပေါ့နော်ညနေ5-6ညနေလောက်ကဒီရွေးကောက်ပွဲမကျင်းပနိုင်ဘူးလို့ကျွန်တော်ကတော့ထင်တာပေါ့ကျွန်တော်ရေသုံးသပ်မှုရဆိုရင်အဲ့တော့ကျွန်တော်တို့ဘက်ကတော့ဒီမေယုံစောင့်ကြည့်တဲ့အချိန်မှာဟိုအကုန်လုံးကိုစောင့်ကြည့်ဖို့ဆိုတာလည်းမဖြစ်နိုင်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကတော့မေယုံ900ကိုတာဂက်ထားပြီးတော့စောင့်ကြည့်ပြီးဆိုပြီးတော့မှကျင့်သင်ထားကြတာပေါ့
ဗ ရခိုင်ပြည်နယ်မှာပြည်ထောင်စုငါရွေးကောက်ပွဲမှာမေယုံ2956ခုရှိသေးပြီအခုဒီချိန်မှာတော့အနည်းငယ်ထပ်တူပြီး2006နီးပါးရှိမယ်လို့လည်းရွေးကောက်ပွဲတာဝန်ရှိသူတွေကပြောပါတယ်လုံခြုံရေးပြဿနာနဲ့ကာယောဂကြောင့်လည်းရပါမယ်လေရခိုင်ပြည်နယ်မှာမိတ်ဆိုင်တတ်ရှင်တွေမေးပေးနိုင်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားချက်နဲ့ဆောင်ရွက်ထားတယ်လို့ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက ကျွန်တော်တို့ရဲ့ငိုရဲအဲတမတ်ချက်ရှိတယ်เนาะသူနေရာတွေပါနေရာတွေကအကုန်လုံးလူရည်နဲ့တိုင်းပြည်အောင်လုပ်ပြီးတော့တမတ်ချက်ကရှိပြီးသားပဲအဲ့တော့ဒါဒီတောင်လူကြီးကဝယ်ကော်မရှင်ကနေပြီးတော့ဒီအဲတင်မျိုးနယ်မှာတော့အဲလုံမယ်မလို့ဘူးဆိုတာတွေကကြတော့သူတို့ကျင်ညာမှာပေါ့เนาะဒါကတော့ဟိုအဆိုပါလက်ကုန်ပိုင်းတော့မှာကျင်ညာလေးမျိုးလို့ချင်းတယ်ရခိုင်ပြည်နယ်မှာတိုင်ပွဲတွေကြောင့်နေ န်တဲ့နေနေတွေကိုအဓိကအာရုံစိုက်ဖို့ပြင်ဆင်ထားတယ်လို့ကိုခိုင်ကောင်းဆန်ကပြောပါတယ်
အာဥပမာပေါ့အဲလိုနေရာမျိုးဆိုအရင်ပွားနိုင်တဲ့ area လို့ဟိုကျွန်တော်အနေနဲ့သုံးသပ်မိတာပေါ့ဘာကြောင့်လဲဆိုတော့အာဒီအဲကြတော့ဒီကျန်းခိုင်လေးကလေးရှိတယ်နောက်ကဲနေပြေလေးဖြစ်တယ်ပေါ့လေအဲတော့ဒီနောက်တခါဒီခါပြေတောက်ဖက်ပိုက်ပေါ့အဲ့လိုမျိုး area ဖြစ်တယ်အဲ့လိုမျိုး area မျိုးတွေမှာဟိုအရင်ပွားနိုင်တယ်နောက်မောက်တော့လို area မျိုးဒါအရင်ပွားနိုင်တဲ့ area မျိုးပေါ့မောက်တော့ပူပြီးတော့အော်မြို့လေးစုတွေလည်းရှိတယ်တခြားဒီမြေပကခွင့်ရှိတဲ့နိုင်ငံသားတွေလည်းရှိတဲ့ area ပဲ
ကျမရင်းနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရရခိုင်ပြည်နယ်မှာကိုဗစ်ရောဂါကူးစက်ခံရသူ955ယောက်ရှိနေပြီရန်ကုန်တိုင်းဒေသကြီးပြီးရင်ဒုတိယအများဆုံးလေးဖြစ်ပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ
်နေပြည်တော်ရွေးကောက်ပွဲတာဝန်ရှိသူတဦးနေမှာလက်ပစ်ပုံးနှလုံးရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဘသူလက်ချက်ဆိုတာစုံစမ်းစစ်ဆေးရင်းရဲ့အကြောင်းပြောပြပေးခြင်းပါတယ်ကျမမိခါပါနေပြည်တော်ပြည်ထောင်စုနယ်မြေရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌနေမှာပြီးခဲ့တဲ့တင်ပတ်ကုံမှာပဲလက်ပစ်ပုံးနှလုံးကိုတရက်ချားစီတွေ့ခဲ့ပြီးတဲ့နောက်မှာတော့ဘသူလက်ချက်ဆိုတာသိနိုင်မှုစုံစမ်းစစ်ဆေးနေတယ်လို့တာဝန်ရှိသူတွေကဒီကနေ့ပဲပြောဆိုလိုက်တာပါနေပြည်တော်ဒက္ခိဏသီရိမြို့နယ်ထန်းတပင်ကွက်တစ်ကဦးသိန်းထွေးနေမှာစနေနေ့ညနေပိုင်းကလက်ပစ်ပုံးတစ်လုံးတွေ့ရှိခဲ့ပြီးတဲ့နောက်လုံခြုံရေးကင်မရာမှတ်တမ်းတွေကနေတဆင့်ဆက်လက်ရှာဖွေစစ်ဆေးရမှာတော့နောက်တနေ့တနင်္ဂနွေနေ့မှာဘုံတလုံးထပ်မံတွေ့ရှိခဲ့တာဖြစ်တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါရစေ
။ကျွန်တော်မလေးကနေ့လယ်နှစ်နာရီ20မှာထပ်တွေ့တာပါ။ထပ်တွေ့ရဆိုတော့အစ်စ်တော်မဟုတ်ပါဘူး။ယခင်တွေ့ရှိခဲ့တဲ့ဘုံကတစ်ချိန်တည်းတိုင်းနဲ့ပြစ်သွားတဲ့ဟာပဲဖြစ်နိုင်တယ်။ဒီတက်ထတာရှိတယ်။ ICCD သူတို့စီရအင်ဒူဂင်သားတွေကိုကျွန်တော်တို့ဟောအောင်ရဲတပ်ဖွဲ့အောင်ပြန်ဆစ်တယ်ပြောပါရစေ။ပြန်ဆစ်တဲ့အခါမှာအဲ့ဒီကိုတနည်းတွေ့တဲ့ပါဝင်ပြန်ပေါ့9နာရီ48လောက်မှာည9နာရီ48လောက်မှာဆံဝင်တဲ့ကကျွန်တော်အပင်တပင်ကိုမြည်ပြီးထောင်ထားတဲ့မတ်တရတကျစီတစ်ချောင်းပါညာဝတ္ထုတစ်ခုနဲ့စိုက်မိပြတ်တာညာထူးမိပြီးတော့ကျွန်တော်ရဲကြတော့တာပြရတယ်အဲ့လိုမျိုးတွေ့ရတဲ့ကျွန်မအဲ့ဒီနာလေးပါဝင်ပြန်ကိုရှာတဲ့အခါမှာပြည့်ရတဲ့ညာထဲမှာဘုံတလုံးဖတ်ပြီးတွေ့တယ်လို့ပြောပါတယ်လက်ပြုံဘုံတလုံးဖတ်တွေ့တယ်အဲ့ဒီလက်ပြုံဘုံကတော့ဟိုတနည်းတွေ့တဲ့လက်ပြုံဘုံနဲ့အမျိုးအစားအတူတူပဲဖြစ်တာ
မပေါက်ကွဲသေးတဲ့လက်ပစ်ဘုံတွေနဲ့ပတ်သက်လို့အခုခါအာနာပိုင်တွေဘက်ကစုံစမ်းစစ်ဆေးနေတယ်လို့လည်းတက်မတော်ပြောခွင့်ရမကျုပ်စော်မင်းထွန်းကပြောဆိုသွားတာပါအ
ဲတောင်ကျန်းတိုင်းတောင်ရန်သူတချို့ကျွန်တော်တို့အသုံးပြုနေတဲ့ဘုံမျိုးစားပဲဖြစ်ပါလားအဲအတော့တော့ဟိုနီးညားပိုင်ဆိုင်ရာနဲ့ဒီလိုဒီနေရာခံနဲ့ပတ်သက်ပြီးတော့ရဲတပ်ဖွဲ့ရနေဆက်လက်ဆောင်ရွက်နေရရှိပါလား
လက်ပစ်ဘုံတွေတွေ့ရှိခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ကာယကံရှင်ဖြစ်သူရွေးကောက်ပွဲကော်မရှင်အဖွဲ့ကဥက္ကဋ္ဌဦးသိန်းဖွေးကိုဆက်သွယ်မေးမြန်းခဲ့ပြီးမှဖြေကြားခဲ့တာမရှိခဲ့ပါဘူးနေပြည်တော်ပြည်ထောင်စုနယ်မြေရွေးကောက်ပွဲကော်မရှင်အတွင်းရေးမှူးဦးအောင်စိုးဝင်းကတော့ဒါနဲ့ပတ်သက်လို့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ဒါတော့ဒီလိုတုံ့တက်နေတာကြတော့ဗျာလူ၂ယောက်တော့ဖြစ်မှာပေါ့နော်။ကားနဲ့လာရတာဟုတ်။ဟိုပထမတစ်လုံးကတော့အိမ်ခေါင်းမိုးကနေအတက်ကြားတယ်ဆိုတော့ဒါကတော့တတိထားမိတာပေါ့အရှိမဖြစ်နေဆိုတော့ဒီကတစ်လုံးကြတော့ဘေးတစ်လုံးကြတော့တတိမထားမိဘူးလေ
။ရှာဖွေတွေ့ရှိခဲ့တဲ့လက်ပစ်ဘုံးတွေကိုတော့မြို့နယ်ရဲတပ်ဖွဲ့ဝင်တွေနဲ့စစ်မြေပြင်အင်ဂျင်နီယာတပ်ဖွဲ့ဝင်တွေတွားရောက်စစ်ဆေးပြီးပောက်ကွဲမှုမဖြစ်အောင်တိမ်စီခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။ Love you in မြန်မာပိုင်းရဲ့ရုပ်မြင် တန်ကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုကြွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒါရစနေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံကတင်ပို့တဲ့ပင်လယ်ဇာတွေကိုထိုင်းနိုင်ငံစမော့ဆောင်ခရန်ခရိုင်က၅ကြေးမှရောင်းချခွင့်တားမြစ်ဖို့ကြေညာလိုက်တဲ့အကြောင်းပြောပြပါမယ်ကျမမအေးမှာပါစမော့ဆောင်ခရန်ခရိုင်ကမဲတလောင်ငါးစေးမှာမြန်မာနိုင်ငံကတင်သွင်းတဲ့ပင်လယ်ထွက်ကုန်တွေကိုလာမဲ့ဗိုလ်တပူးတွေကစပြီးရောင်းချခွင့်ယာယီပိတ်ထားဖို့ဒေသခံအာဏာပိုင်တွေကကြေညာလိုက်တာပါမြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေနဲ့တေဆုံးသူတွေပါတိုးလာနေချိန်မှာပဲရောဂါကူးစက်ပြန့်ပွားမဲ့အန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့မြန်မာနိုင်ငံကပင်လယ်ဇာတွေရောင်းချခွင့်ပိတ်ထားဖို့ပြီးခဲ့တဲ့သတင်းပတ်ထဲကပဲဆုံးဖြတ်ခဲ့တာဖြစ်ကြောင်းကိုလည်းမဲတလောင်ဈေးလုပ်ငန်းရှင်များအစည်းအရုံးဥက္ကဋ္ဌနိုင်စွန်ဖုံးစမုစုပကိုကပြောပါရယ်လက်တလောမြန်မာနိုင်ငံကရေရွက်ထွက်ကုန်တွေကိုတင်သွင်းရောင်းချနေတာတွေကိုတားမြစ်ထားဖို့နဲ့ကုန်ပစ္စည်းတည်ယူပို့ဆောင်ရမှာအသုံးပြုနေတဲ့ချင်းနှောင်းနဲ့အေးကန်းသုံးငါးထည့်တက်တာတွေကိုလည်းဈေးအပြင်ဘက်ယူဆောင်တာမျိုးနှိုင်းရနာမျိုးတွေမလုပ်ဖို့ကိုလည်းတားမြစ်ထားပါတယ်မြန်မာနိုင်ငံမှာရောဂါထိန်းချုပ်နိုင်တဲ့အခြေအနေအထိကန့်သတ်ထားမှာဖြစ်တယ်လို့လည်းဈေးတာဝန်ရှိသူတွေကပြောပါတယ်မြန်မာနိုင်ငံသားအများအပြားအလုလုကင်နေတဲ့မက်ကလောင်ဈေးမှာကန့်သတ်ချက်တွေထုတ်ပြန်ပြီးတဲ့နောက်အခြေအနေနဲ့ပတ်သက်လို့ရှေ့ပြောင်းလို့သမအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောပြပါတယ်
ကုန်ပစ္စည်းကားတွေကိုယာယီအကန့်အသတ်အပြင်ကိုဝင်ဝင်ပြရထားတယ်ဆိုတာတော့ကြားတယ်။အဲကျွန်တော်တို့အခုကရောဂါလက်ရှိတဲ့အတွက်ဟိုပစ္စည်းတွေတန်ဆောင်လာတဲ့ကားတွေအားလုံးဟိုယာယီအခိုက်အတန့်အပြင်ဟိုကန့်တဲ့နေရနာထားတယ်ဆိုတာလာတော့ကြောင့်သူကကြားလိုက်တယ်။ဟုတ်ကျွန်တော်ပြည်တွင်းမှာလည်းဒုတိယနိုင်ငံဖြစ်နေတော့ပစ္စည်းကရိယာမှာတော့၎င်းသူပုဂ္ဂိုလ်မှာ၎င်းစပန်းလာနိုင်တယ်တကြောင်ပြောအဲ့ဒါဆန့်တိုက်တယ်လို့ဖြစ်မှာပါ။နိုင်ငံကုန်သွယ်ရေးကိုအထူးကိမ်းမှာဆိုတော့သူသိတယ်သူတို့ကလည်းဟိုယောဂအန်ဒီကိုဆိုရင်ကျောင်းနဲ့အဲ့ကအဲ့မှာငါးရီပစုံနေပေါ့ဗျာကျွန်တော်ဒီပင်နဲ့အစားတောက်ပြီးအလုံးမနဲ့အစိုးကြီးရောက်လာကြွာ
ဒီစည်းကြီးအတွင်းမှာမြန်မာပြည်ကလာတဲ့ပင်လယ်ဇာတွေတာမကမြန်မာလူသမားတွေလည်းအများအပြားအလုလုကန်နေတာပါဒီအတွက်လှူသားလျှော့ချတာတွေအလုပြုတ်တာတွေလည်းထပ်ပြီးကြုံရနိုင်တယ်ဆိုပြီးမြန်မာလူသမားကြီးဆောင်ရွက်နေသူတွေကခံမှန်းနေကြပါတယ်ကိုဗစ်ကပ်ရောဂါကြောင့်တေဆုံးသူ59ယောက်နဲ့ကူးစက်သူ3500ကျော်ရှိခဲ့တဲ့ထိုင်းနိုင်ငံမှာယောဂါကူးစက်မှုတွေရော့ကျလာတာနဲ့အမျှကန့်သက်ချက်တွေပြန်လည်ချော့ပေါက်ပေးနေခြင်းမှာပဲအိန္ဒိယချင်းမြန်မာနိုင်ငံမှာတကြော့ပြန်ကူးစက်မှုတွေပေါ်ပေါက်လာရကနေကန့်သက်ချက်တွေပြန်လည်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံနဲ့နေဆက်ဒေသတွေမှာလည်းထိုင်းအနာပိုင်တွေကလုံခြုံရေးတွေတိုးမြင့်ချထားသလိုတရားမဝင်နေဆက်ဖြတ်တော်ဝင်ရောက်လာသူတွေကိုလည်းဖမ်းဆီးအရေးယူနေတာဖြစ်ပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
မြန်မာနိုင်ငံမှာငင်းကြဲလုပ်ငန်းစဉ်တိုးတက်ဖို့အတွက်မျိုးသမီးတွေပုံမပါဝင်ခွင့်နဲ့တမယိုးကြနီးလန့်တွေကနေဖောက်ထွက်ဖို့လိုအပ်နေပြီလို့မျိုးသမီးရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်တဲ့သတင်းကိုကျင်းပြပါမယ်ကျွန်တော်မိုးစော်ပါဒီကနေ့ကြောက်တဲ့အပြည်ပြည်ဆိုင်ရာငင်းကြဲနေ့မှာအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဥဆောင်ပြီးငင်းကြဲနဲ့ဖက်ဒရယ်ပြည်တော်စုတည်ဆောက်ရေးစကားဝိုင်းကိုအွန်လိုင်းကနေကျင်းပရမှာငင်းကြဲလုပ်ငန်းစဉ်တိုးတက်မှုရရှိနိုင်မဲ့နီးလန့်တွေကိုထည့်သွင်းဆွေးနွေးခဲ့တာပါ2018ခုနှစ်မှာကျင်းပတဲ့27ရာစုပင်လုံတတိယအစည်းအဝေးကကြားမဒန်းတူညီမရေးမူဝါဒချမှတ်ဖို့နဲ့ကဏ္ဍအသီးသီးမှာအမျိုးသမီးအနည်းဆုံး30ရာခိုင်နှုန်းပါဝင်ရေးကိုအားပေးဖို့သဘောတူထားပေမဲ့လက်တွေ့မှာအကောင့်ထဲပေါ်ဆောင်ရွက်ဖို့လိုအပ်နေကြောင်းထောက်ပြဆွေးနွေးကြပါတယ်ငင်းကြဲဖြစ်စဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပုံမပါဝင်ဖို့ဆိုရင်
ตั้งแต่ยาสูบพวยริกาทำไมยูจ่าแต่สังเวยลุ่มยานในจังโกกีเอ็นยูกีมิวตาซีโยเนี่ยในงานยี่จังเป็นพิจูโนเมอุกะคุลูพิโอสุปาเดทำไมยูจ่ากุยขอทงนั้นสินาเดตั้งที่ชาวไทยเอ็ปเอซีมาเช็คเช่นสุดต้องเรียนในนู้นจังหวัดบุรีรัมย์
อ่ะเพื่อนที่อยู่ยังช่วยเราได้ค่ะเลยเช็คซีบีโอจังหวัดเราเลิกกูซะเลยเลิกไปอะไรมาเช็คไหนมั้งส่วนจังหวัดเซนซาร์ต้องอยู่เซนซาร์ไหมอังกฤษส่วนจังหวัดครีเอทีฟป่ะเนาะนี่เนี่ยเพื่อนมีรอดีเพื่อนจันทร์ไทยบริจังหวัดเซนซาร์ไหมอ่ะดีกว่ากันจังหวัดเราจะเกิดอะไรอันนี้แต่ชีวิตดูไหนหมดตัวไปเช็ดเลยนักเสด็จอาจจะเป็นลมอบาวเองยังใจลุงงานสิ่งนี้มาบาวเองสั่งยืนนี่เด็ดยิ่งมาในงานลงสัญญาเจ้าหน้าที่ดิโมแครตต์จ
စပြီးတင်ဆင်ရမယ်ဆိုတဲ့နားလည်မှုပေါ့နော်ဒီလိုတင်ဆင်ထားခြင်းအားဖြင့်အနာဂတ်မှာမျိုးသမီးတွေပြစ်ဆုတ်ပံမှာလက်တွေ့မျိုးသမီးတွေပါဝင်လာနိုင်တဲ့လမ်းကြောင်းတွေပို့ပွင့်လာပြီးတော့မှအဲဒီမတူညီတဲ့အမြင်တွေနဲ့မတူညီတဲ့အတွေ့အကြုံတွေမတူညီတဲ့ခံစားမှုတွေအဲ့ဒါတွေအားလုံးပေါင်းစုံပြီးတော့မှကျမတို့ဆက်သွားမယ်ဒီအနာဂတ် Federal Democratic Federal ပြည်ထောင်စုအတွက်ဟိုအလားအလာကောင်းတွေဖော်ဆောင်မယ်ဆိုတဲ့အဆင့်ထိကိုနားလည်နိုင်တဲ့စိတ်နှလုံးကျမတို့နိုင်ငံရေးကောင်းဆောင်တွေမှာအားကြီးရှိဖို့လိုနေသေးတယ်လို့ပဲကျမအနေနဲ့ပြောချင်တယ်
မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ဥဆောင်အဖွဲ့ဝင်မော်ဖရင်းမြာကတော့အစိုးရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တက်မရော်ကနိုင်ငံတကာစံနှုန်းနဲ့အညီပြုပြင်ပြောင်းလဲဖို့လိုအပ်ကြောင်းလည်းအခုလိုတိုက်တွန်းပါတယ်
အစိုးရအစီအေအိုဘောနောတမ်ဒော်ရီကဒီကုလသမဂ္ဂအလို့ဆွေးကောင်စီဆုပ်ဖြတ်ချက်မှဒီနောက်ပြီးတော့မှဒီနိုင်ငံတကာစစ်ချေစညှို့နဲ့ညီတဲ့ဟာမျိုးတွေကိုလည်းသူတို့ရဲ့မှုထဲမှာသာဖို့တော်ဖို့ပြည့်ရှိရပေါ့အဲ့ဒါတွေပြည့်ပြည့်ကြောက်လက်ဖို့လိုတယ်
။ဒါအပြင်မျိုးသမီးတွေအပေါ်ခွဲခြားဆက်ဆံတဲ့ဥပဒေနဲ့ဒလိထုံးစံတွေကိုလည်းပြည့်ပြည့်ဖို့လိုအပ်တယ်လို့တောင်းဆိုထားပါတယ်။အရင်နှစ်တွေကတော့မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့ကိုချစ်တဲ့ပွဲတွေဟောပြောပွဲတွေနဲ့ကျင်းပလေးရှိခဲ့တာဖြစ်ပါတယ်။ဒီနှစ်မှာတော့ COVID-19 ကာယောဂါကြောင့် online ဆွေးနွေးပွဲကျင်းပတာဖြစ်ပါတယ်။ကုလသမဂ္ဂကစက်တင်ဘာလ22ရက်နေ့ကိုအပြည်ပြည်ဆိုင်ရာငြိမ်းချမ်းရေးနေ့အဖြစ်1982ခုနှစ်မှာစတင်သတ်မှတ်ကျင်းပခဲ့တာဖြစ်ပြီးအထွေထွေညီလာခံကငြိမ်းချမ်းရေးတိုးတက်ဖြစ်ထွန်းစေရေးအတွက်ဒီနေ့မှာအကြမ်းမဖက်ဖို့နဲ့တိုက်ပွဲတွေကိုရပ်ဆိုင်းဖို့လည်းတိုက်တွန်းခဲ့ပါတယ်ဒီနှစ်မှာတော့ကုလသမဂ္ဂကစစ်ပွဲတွေတိုက်ခိုက်နေမဲ့အစား COVID-19 ကာယောဂါကိုအလေးထားတိုက်ဖြတ်ဖို့စော်ဩထားပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်
ပူပိုင်းမောင်တိုင်းမျိုးနောက်ဆက်သွဲအဖြစ်မြန်မာနိုင်ငံနေရာတော်တော်များများမှာမိုးတဲထာရေးကြီးမှုတွေကြောင့်အနည်းဆုံးလူ၄ဦးသေဆုံးပြီးထိခိုက်ပျက်စီးမှုတွေလည်းကြုံခဲ့ရတဲ့အကြောင်းပြောပြပါမယ်။ဒီမှာအကနုံပါ။မြန်မာနိုင်ငံမှာတရက်ပိုင်းအတွင်မိုးများပြီးရေကြီးမြေပြိုမှုတွေကြောင့်လူသေဆုံးမှုတွေနဲ့ထိခိုက်ပျက်စီးမှုတွေကြုံနေရတယ်လို့နောက်ထပ်လည်းမိုးကြီးနိုင်တယ်လို့လည်းမိုးလေဝသပညာရှင်တွေခန့်မှန်းနေကြပါတယ်။မောင်များရေကြီးမှုတွေကြုံခဲ့ရတဲ့မြန်မာနိုင်ငံတောင်ပိုင်းမွန်ပြည်နယ်ကျိတ်ထုံမြို့နယ်စစ်တောင်ကျေးရွာမှာတော့ကာယုတအနီကနေအိမ်တလုံးရေထဲမျောပါရကလူသုံးဦးရေနစ်တေဆုံးခဲ့ကြောင်းမွန်ပြည်နယ်ဘဲအပြေဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကပြည်နယ်ဦးစီးမှုဦးတောင်ချွေကပြောပါရစေ
။အဲစစ်စင်ကတော့တို့မိသားစုသူ့ရဲ့ခင်မွန်ဖြစ်သူကတော့ဒီနေမှာမရှိသူမိသားစုကတော့အိတ်နေတာပေါ့ဗျာ။အလေးငယ်နေရောပေါ့။နာသားရွယ်တယောက်ဒီတော့နည်းနည်းရွယ်တရားနဲ့သူပြီးခင်ပါနော်အဲအဲတို့တော့ကတော့ပါသွားတာပေါ့နော်ဒီလည်းမျောပါပါခရီးမြောင်တို့ဆို
မွန်ပြည်နယ်တံပြူဆက်မြို့နယ်ကန်ဆက်စဲကန်းချင်းမှာလည်းလေပြင်းတိုက်ခိုက်မှုကြောင့်တစ်ပင်ပြိုလဲပြီးလူတဦးတေဆုံးခဲ့တယ်လို့ပြည်နယ်အတွင်းအင်ချေတရားလောက်ရေးပေးတိခဲ့တယ်လို့လည်းဦးတောင်ချွေကပြောပါတယ်ပြည်ခဲ့တဲ့စနေနေ့မှာတော့ကလည်းတနင်္လာရီတိုင်းကျွန်းစုမြို့နယ်မှာလေပြင်းတိုက်ခိုက်မှုကြောင့်အင်ချေတရားလောက်ထိခိုက်ပျက်စီးခဲ့ကြောင်းဒေသခံတွေကပြောပါတယ်အပူပိုင်းမောင်တိုင်းတို့ဟာကောင်းတွင်ပိုင်းရောက်ပြီးအရှင်ရော့သွားပေမဲ့ပင်ကလပင်လဲအောင်အနောက်မြောက်ပိုင်းမှာလေပြင်းအားနည်းရဲဝန်းတစ်ခုဖြစ်ပေါ်နေတယ်လို့မိုးလေဝါဒနဲ့ဆလဘေတာညွှန်ကြားရေးဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီတစ်ပတ်ထဲမှာပဲရခိုင်ကမ်းရိုးတန်းတစ်လျှောက်မိုးကြီးရေကြီးတဲ့အန္တရာယ်ကြုံတွေ့နိုင်တယ်လို့လည်းမိုးလေဝါဒနဲ့ဆလဘေတာညွှန်ကြားရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးလာထွန်းကပြောပါတယ်
။အချက်တဲ့ကာလဖြစ်တဲ့ဒီ18ရက်19ရက်20ရက်ပေါ့လေအဲကာလာဒီမှာတော့ဒီမနိုင်ငံတောင်ပိုင်းဒေသတွေရောမြောက်ကျွန်းပေါ်ဒေသတွေရောရာသီဥတုသိုးခဲ့တာရှိတာပေါ့ ဟုတ်တော့အဲဒီဟာကပြီးသွားပြီးသွားပြီးဆိုတာကသွားပြောတဲ့ဒီပုံတိုင်းလိုရဲ့အဲဒီဒီပေါ်အချိန်ရောက်ဒီတခါဒီဒီကိုလိုင်းရနေတဲ့စင်ပေါ့နိဒီပြောတာပြန်ရောရောက်တာတဲ့အခါကျတော့သွားပြောတဲ့ရှင်းရောင်းကြအပြန်ပြောရတယ်နော်ဟိုဒီအောင်နဲ့ချင်းနေပြခံတဲ့ဒီဘာနိုင်ငံမြောက်ပိုင်းဒေသတွေမှာအခု
ပိုင်းမှာဆာမဲ့ရဲ့ဒုညရဲ့တုံးလေးရဲ့လောက်ပေါ့နော်ဒါမဲ့အခုဒီတစ်ပတ်အတွင်းမှာပဲမိုးပြင်းများနိုင်ပြီးတော့အေရီယာတွေရောချင်းတွေရောမြေရေပြန်တက်နိုင်မယ်နေသားရှိတယ်ပေါ့နော်မြန်မာနိုင်ငံအနာပြေးခဲ့တဲ့ဇူလိုင်ကနေစက်တင်ဘာ18ရက်ထိမိုးကြီးရေရှမ်းမှုကြောင့်ပြည်နယ်နဲ့တိုင်းဆက်တစ်ခုမှာမိုးများပြီးရေကြီးခဲ့ရာကအိမ်တောင်စု2000တုံးထောင်ကျော်လူရေတသိန်းနီးပါးရေပေးတိခဲ့ နွေရန်ကောင်ကနေတရင်ပေးပို့တာဖြစ်ပါတယ်
VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ကျွန်မအစင်းမြတ်မမတဘာဝပတ်ဝန်းကျင်ထိခိုက်အောင်လူသားတွေလုံနေတာရက်တန်းကရက်ချိန်တက်ပြီလို့သတိပေးလိုက်တဲ့အစီအစဉ်ခန်းစားအကြောင်းပြောပြပါမယ်လူသားတွေရဲ့လိုရက်ကြောင့်နှစ်ပေါင်း90နီးပါးအတွင်းကမ္ဘာပေါ်ကတဘာဝတောရဒရိစံ3ပုံ2ပုံပြောက်ွယ်သွားပြီလို့တဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောက်ရှောက်ကာကွယ်နေတဲ့ World Wide Fund for Nature အတူက WWF အဖွဲ့က2020ခုနှစ် Living Planet အစီရင်ခံစာထုတ်ပြန်ဖော်ပြလိုက်ပါတယ်။ကြော်ရွှေချီတဲ့ဒရိတ်ဆန်မျိုးစိတ်ပေါင်း 4,400 နီးပါးရဲ့အကောင်ရေ 2,000 လောက်ကိုမှတ်သားချေရခံခဲ့ပြီးတော့ကမ္ဘာတဝန်းကကျွမ်းကျင်သူ125ယောက်ပါဝင်ရေးသားထားတဲ့အစီရင်ခံစာဖြစ်ပါတယ်။ကမ္ဘာကြီးရဲ့အခြေအနေကိုစမ်းစစ်တဲ့အစီရင်ခံစာအရခေဟစနစ်ကြီးထိခိုက်ပျက်စီးနေတယ်လို့လူသားတွေအနေနဲ့ COVID-19 လို့ကပ်ရောဂါတွေကြာရောက်တဲ့အန္တရာယ်ရှိနေပြီဆိုတာကိုမေးမောင်းထိုးပြလိုက်ပါတယ်။ကမ္ဘာတဝန်းမှာကာယောဂါဖြစ်ပွားနေတယ်။လွန်ကဲဖောက်ပြန်တဲ့ရာသီဥတုအခြေအနေတွေကိုရင်ဆိုင်နေကြရတယ်။ရေခဲတောင်ကြီးတွေအရေးပြောနေတယ်။တောမီလောင်ကျွမ်းမှုတွေဖြစ်နေတယ်ဆိုတာကိုထောက်ပြပြီးတော့ဒီအခြေအနေတွေကိုရက်တန်းကရက်အောင်လုပ်ဖို့လိုအပ်နေပြီလို့တိုက်တွန်းထားပါတယ်။လူသားတွေနဲ့သဘာဝကြားဆက်ဆံရေးဟာပြတ်ပြားနေတာကြောင့်အချိန်မဆိုင်မဲ့ပြင်ဆင်သင့်ပြီလို့ပြောထားပါတယ်။လေယာဆိုင်ပြိုးရေးမျိုးပြဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေနဲ့တောရိုင်းတိရစ္ဆာန်တွေကိုရောင်းဝယ်တပ်ဖြတ်နေတာတွေကြောင့်1990ခုနှစ်ထဲကစပြီးနိုးတိုက်တံတားတွေ၊ကုန်းနေရေးနေတံတားတွေ၊တွားတွားတံတားတွေနဲ့ညက်ကောင်ရေးစုစုပေါင်း68ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်။အခုလိုမျိုးပျောက်ကွယ်ကုန်လို့တောရိုင်းတိရစ္ဆာန်အရေးအတွက်နေသွားရုံမဟုတ်ဘဲလူသားတွေရဲ့ကျန်းမာရေးအတွက်ပါတက်ရောက်မှုတွေရှိလာတယ်လို့ WWF အဖွဲ့ရဲ့ညွှန်ကြားရေးမှူးချုပ်မာကိုလမ်ဘာတီနီကပြောပါတယ်ထိတ်လန့်စရာကောင်းတဲ့အခြေအနေ၃ချက်ကိုသူကထောက်ပြပါတယ
် It is bad in three ways first of all because
မကောင်းတဲ့အကြောင်း၃ခုရှိပါတယ်ပထမတစ်ခုက290တောင်မရှိတဲ့အချိန်တွင်မှာတဘာဝတောရန်ဒရိစံ၃ပုံ၂ပုံတိတိတတ်တာထိုးကြသွားပါတယ်မျိုးစေ့အညာပြားကနှစ်ပေါင်းတန်းနဲ့ကြည့်ပြီးကျွန်တော်တို့ကဘာမီပေါ်မှာရှင်တန်နေခဲ့ကြတာမို့ရှင်ပြောရရင်မျက်စိတမိတ်အတွင်ကွယ်ပြောက်ကုန်တာပါဒုတိယဆိုရင်စရာအချက်ကအနှုတ်သဘောဆောင်တဲ့သက်သွားနေလို့ပါ20ကျော်အတွင်းအခုလိုအရှိန်မြန်မြန်နဲ့ကွယ်ပြောက်ကုန်တာမြင်နေရပါတယ်ဒီကလေးတစ်ခေါက် Living Planet အစီအစဉ်ခစားထုတ်ခဲ့တော့က60ရာခိုင်နှုန်းကွယ်ပြောက်နေတာကနေအခု80ရာခိုင်နှုန်းနီးပါးဖြစ်နေပါပြီအတိအကျဆိုရင်68ရာခိုင်နှုန်းပါတတိယဆိုရင်စရာအချက်ကတော့တဘာဝသက်ရှိအမြောက်အများဆုံးရှုံးကုန်တာကြောင့်ဒုပဝင်ခြင်းအတွက်သိအရေးပါတဲ့သူတို့ရဲ့လုံဆောင်မှုတွေပါဆုံးရှုံးသွားတယ်ဆိုတာကိုကျွန်တော်တို့စသည်နားလေသဘောပေါက်လာလို့ဖြစ်ပါတယ်ကျွန်တော်တို့မျက်နှာတွေတဘာဝတော်ရင်ကြီးကိုထင်းထင်းကောက်ွယ်ဖို့တောင်းဝန်ရှိတယ်ဆိုတဲ့ကိစ္စတစ်ခုတည်းမဟုတ်တော့ပါဘူးကိုယ်တိုင်ရှင်တန်ရေးအတွက်ပါမေးခွန်းထုတ်ဆရာပဲဖြစ်လာပါပြီသူတို့တည်ကြည်ဆုံးရှုံးကုန်တာရဲ့တယောက်မှုကကျွန်တော်တို့ဘဝတွေပေါ်မှာလည်းအများကြီးလာရိုက်ခတ်တယ်ဆိုတာစသည်မြင်လာနေရပါပြီကျန်းမာရေးအရာဥပမာကတော့အခုဖြစ်နေတဲ့ကိုဗစ်ပြဿနာပါတခြားစီးပွားရေးဆိုင်ရာထိခိုက်မှုတွေလည်းအများကြီးရှိပါသေးတယ်
။တရိတ်ဆန်ကနေလူကိုယောဂါကူရတဲ့အဓိကအကြောင်းအရင်းကကမ္ဘာသစ်တော်တွေမြင်းမြန်ဆန်ဆန်ပြုံးတိမှုကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကပြောပါရယ်။လူတွေရဲ့လောရက်ကြောင့်ကမ္ဘာမြေကြီးရဲ့ကုန်းမြေ၄ပုံ၃ပုံနဲ့ပင်လယ်သမုဒ္ဒရာ၄၀ရာခိုင်နှုန်းအကြီးအကျယ်ထိခိုက်ပျက်စီးနေပါရယ်။မြန်မာနိုင်ငံပါဝင်တဲ့အာရှပစိဖိတ်ဒေသမှာလည်းတောရိုင်းတရိတ်ဆန်မျိုးစိတ် 1990 ခုနှစ်ထဲကတဖြည်းဖြည်းကျဆင်းနေတယ်လို့အစီရင်ခံစာကဖော်ပြပါရယ်။တွားတွားနဲ့ကုန်းနေရင်တဲ့တော်မျိုးစိအနေငယ်ကတော့2010ခုနှစ်ထဲကပြန်လည်များလာတာတွေ့ရပေမဲ့တခြားမျိုးစိတွေကပြန်မြ45ရာခိုင်နှုန်းလောက်ကျဆင်းနေပါတယ်အခုလိုမျိုးကျဆင်းရတဲ့အဓိကအကြောင်းတစ်ခုကတော့လူဦးရေများလာတာကြောင့်ဖြစ်ပါတယ်
တဘာကြီးမှာတဘာဝပဝင်းရှင်တဲ့လူသားတို့အတူရှင်တွဲနေထိုင်နိုင်ဖို့ထိမ့်သိမ်းရမယ်တာဝန်လူတိုင်းမှာရှိတယ်လို့ WWF ညွှန်ကြားရေးမှူးချုပ်ကပြောပါတယ်
So it is very serious and that's what needs to change
စိတ်ကိုလေးနဲ့ထားဖို့လိုသလိုအခြေအနေပြောင်းသွားအောင်လုပ်ဖို့လိုပါတယ်တဘာဝတွေဆုံဆုံကုန်လို့မျိုးတုံးကုန်လို့တော်ရန်တိရစ္ဆာန်တွေနည်းသွားလို့စိတ်မကောင်းဖြစ်နေတဲ့အစားဒီအခြေအနေကိုစိုးရိမ်ပြီးလက်တွေ့လှုပ်ရှားရှိတာလုပ်တင်ပါတယ်
လက်ရှိကမ္ဘာကြီးရဲ့တဘာဝအခြေအနေဟာစိုးရိမ်စရာဖြစ်ပေမဲ့ဒီအခြေအနေတွေပြောင်းလဲကောင်းမွန်လာအောင်လို့အခုအချိန်မှာပြင်ဆင်လို့ရသေးတာကြောင့်ကိုနေထိုင်စားတောက်တဲ့ပုံစံတွေပြောင်းပြီးတော့အချိန်မီပြင်ဆင်ကြဖို့အတွက်ကြွမ်းကျင်သူတွေကတိုက်တွန်းနေကြပါတယ်ရှင်ကျွန်မဆွေမြမပါ
ရိုးရီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်ကျွန်မတင်ကြည့်ထိုက်ပါ။ COVID-19 ကူးစက်ပြန့်နှံ့မှုကြောင့်အခက်အခဲမျိုးစုံနဲ့ရင်ဆိုင်ရတဲ့အသေးစားနဲ့လာစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရအကူအညီအပြင်နိုင်ငံတကာရဲ့အကူအညီအစီအစဉ်တွေလည်းရှိနေပါတယ်။ဈေးကွက်စနစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီဖြစ်တဲ့အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USA ထံကမကြသေးခင်ကပဲဆက်ပစ္စည်းဆိုင်ရာအကူအညီရထားတဲ့ပွင့်ကောင်းပဲကျော်လုပ်ငန်းကဒေါက်တာစုထင်းနဲ့မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာတင်ပြပေးပါမယ်ရှင်
မကွေးတိုင်းစလီမျိုးမှခြေဆိုင်ခဲ့တာစီးပွားရေးလုပ်ငန်းရှင်ဒေါက်တာစုထေဟာဆိုလို့ရှိရင်ဒါမကြခင်ကပဲအမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအကူအညီဖြစ်တဲ့ USAID ရဲ့အကူအညီပေါ့နော်အစီအစဉ်မှာဒါအကူအညီရထားတာပါဆိုတော့ဒေါက်တာစုထေရှင်ဘလို့အကူအညီမျိုးများရပါလဲရှင်
โอเคရှင်သူတို့ကတော့အခုဒီစောက်လို့ရတာတော့မျိုးစုံပေါ့နော်ဟိုဟာပေါ့အနည်းပညာအကူအညီတို့စက်ပစ္စည်းအကူအညီတို့မျိုးစုံရှိပါတယ်ဆိုတော့သူတို့ဆီကနေစက်ပစ္စည်းအကူအညီရထားခဲ့တာဖြစ်ပါတယ်ရှင
်အဲ့တော့ဒီ USA ဆီကနေပြီးတော့ခုနစက်ပစ္စည်းအထောက်ပံ့ရတယ်ဆိုတော့လုပ်ငန်းမှာရောဘာတွေပြောင်းလဲသွားလဲအရင်ကရောဒီစက်တင်နဲ့ထုတ်နေမှာမဟုတ်ဖဲနဲ့လက်နဲ့ထုတ်နေလို့လားဘလို့ပြောင်းလဲသွားလို့ပါလဲရှင်
โอเคရှင်အရင်တော့ manual ပေါ့เนาะအရင်တော့လက်မှုနဲ့ပဲတွားနေတာပေါ့เนาะတွားနေတဲ့အချိန်ဒီမှာတော့အခက်အခဲတွေအများကြီးပေါ့เนาะကိုဘလောက်ပဲလုံနိုင် manual ဆိုတဲ့အတိုင်းပဲပေါ့เนาะအများကြီးကိုမတွားနိုင်တာမျိုးတွေပေါ့เนาะဒီဈေးကွက်ထဲမှာရှင်ဖိုက်တဲ့အခါမှာဒီအခက်အခဲတွေအများကြီးရင်ဆိုင်ရတာရှိရပေါ့เนาะအဲ့ဒီကနေမှစစ်ကိုပြောင်းလဲလိုက်တဲ့အခါကျတော့သူတို့ရည်ရွယ်တာလေအဓိက export ဈေးကွက်ပေါ့ပြည်တွင်းဈေးကွက်ဒီမှာကပဲနဲ့ export ဈေးကွက်ထိပါရည်ရွယ်တာဆိုတော့ဥပမာဒီအားလုံးစက်တွေပြောင်းလဲသွားတဲ့အခါမှာ food safety လည်းဖြစ်သွားမယ်ပြီးတော့ဒီတခြားနိုင်ငံအထိလက်ရှိလေစုကအခုအဲ US နဲ့ပစ္စည်းပို့နေတဲ့အပိုင်းတွေလည်းရှိနေတော့အဲ့ဒီထိပါအများကြီးတိုးတက်သွားနိုင်တယ်ပေါ့နော်အဲ့ဒီတော့အဲတိုးတက်နိုင်ရင်နောက်ပြီးတော့အခါကျတော့ဒီဝန်ထမ်းတွေရဲ့ဒီကျန်းမာရေးရောအကုန်လုံးပေါ့နော်အများကြီးပြုပြင်ပြောင်းလဲသွားနိုင်တယ်လို့ဟိုယူဆပါတယ်ရှင့်
ဟုတ်ကဲ့အဲ့တော့ဒီအသေးစားအနှက်စားလုပ်ငန်းတွေအတွက်နိုင်ငံတကာအကူအညီတွေကဘယ်လောက်အထောက်အကူဖြစ်ပါလဲရှင
်အခု SME တွေအများဆုံးမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ SME တွေအများဆုံးလိုအပ်တာကလည်းအဓိကနည်းပညာအကူအညီပေါ့နော်နည်းပညာအကူအညီတို့နောက်ပြီးတော့အဲ့လိုမျိုးဟိုဒီလိုအပ်တဲ့အဲဒီစပစ္စည်းပေါ့နော်အလိုမျိုးလုပ်ငန်းဘယ်လုပ်ငန်းပဲဖြစ်ဖြစ်ကိုယ်လုပ်ငန်းနဲ့ကိုက်ညီတဲ့အဥ္စာမျိုးပေါ့နော်စပစ္စည်းပဲဖြစ်ဖြစ်ထောက်ပံ့တာပဲဖြစ်ဖြစ်ပြီးလို့ရှင်နိုင်ငံတကာဈေးကွက်ကိုထိုးဖောက်ဖို့အတွက်ကိုအဆက်အသွယ်တွေထောက်ပံ့တာပဲဖြစ်ဖြစ်ပေါ့နော်အဲ့ဒီအရာတွေကအများကြီးတိုးတက်ပြောင်းလဲနိုင်တယ်ပေါ့နော်အခုလေမြန်မာနိုင်ငံမှာတော်တော်များများ UK ဘက်ကလည်းလာတယ်အခု US ရှိတယ် US ကလည်းကြားနေပြီရှင် USAID ကလည်းလေအဲ့တော့ USAID ရှိမယ် UK ဘက်က project တွေရှိမယ်ပြီးတော့ဒိမတ်ကလာတာတွေရှိရနေတာလန်ကလာတာတွေရှိရပေါ့နော်ဒါအစုတိတာလေးတွေပဲရှိသေးတာအစုမတိတဲ့တခြားထောက်ပံ့တဲ့အဖွဲ့အစည်းတွေလည်းအများကြီးရှိနေလို့ပါရှင့
်ဆိုတော့ဒီနိုင်ငံတကာအထောက်ပံ့နေဖို့ရယူတဲ့အခါမှာဒီလုပ်ငန်းရှင်တွေဘက်ကဘယ်လိုမျိုးတာဝန်ယူရပါသလဲရှင်
တောင်းဝင်မှုတောင်းဝင်ခံမှုကတော့အပြည့်ပေးရတယ်ရှင်။ဟောငါလက်ထဲရောင်းရင်ပြီးသွားရောဆိုတဲ့ပုံစံမျိုးနဲ့တော့လုံးလုံးမရဘူးရှင်။အခုဆိုရင်လည်းဆိုလို့ဆိုရင်အဲဒီ၄နှစ်ပေါ့နော်၄နှစ်လုံးလုံးမှာကိုကကိုကဟိုသူတို့ဒီရောက်စားကိုယူပြီးဘလောက်တိုးတက်ပါမယ်လို့ပြောထားတယ်။ကိုရဲ့တိုးတက်မှုလည်းတစ်ချိန်လုံးကြည့်နေရမယ်။ report လည်းအမြဲတမ်းတင်ပေးရတယ်။အမြဲဟိုမှာဟိုလာချိန်ပဲဖြစ်ဖြစ်၃လတစ်ခါပဲဖြစ်ဖြစ်ပေါ့နော် quarterly ပဲဖြစ်ဖြစ် monthly ပဲဖြစ်ဖြစ်သူတို့အမြဲတမ်း report ကြီးတင်ပေးရတယ်။ဒီတိုးတက်မှုတွေနဲ့ပတ်သက်လို့အမြဲတမ်းလည်းဟိုစောင့်ကြည့်တာမျိုးလည်းရှိတယ်။ပြီးတော့တကယ်ပဲအမှန်အကန်အလုံးလုံးရဲ့လားတကယ်ပဲတိုးတက်ပြောင်းလဲလာတာမှန်ရဲ့လားဆိုတာကိုလည်းသူတို့အဖွဲ့အစည်းကအငင်းတဲ့ဒီလုပ်ငန်းရှင်တွေကိုတစ်ချိန်လုံးလိုက်ပြီးတော့ services တင်တာမျိုးတွေနောက်ပြီးတော့ report တင်ပေးရတာမျိုးတွေအမျိုးစုံရှိတယ်။အဲ့ဒီထဲမှာမှားနေတာရှိတယ်ဆိုလို့ရှိရင်လည်းသူတို့ဘက်ကနေပြီးတော့ခါကြတော့အဲ့လို support တာမျိုးတွေပေါ့နော်အဲ့လိုမျိုးတွေလည်းကြားနေရပါတယ်ပေါ့နော်အဲ့လိုမျိုးတော့ရှိပါတယ်ရှင်။
ဟုတ်ကဲ့အဲ့တော့ဒီရတဲ့အကူအညီနဲ့အဲ့လိုဒီကိုယ့်ဘက်ကနေပြန်လုပ်ပေးရတဲ့ဟာတွေပေါ့နော်အဲ့ဒီအပိုင်းရောက်တော့ရောဟိုလုပ်ငန်းရှင်တယောက်အနေနဲ့ပို့ပြီးတော့အလုပ်ရှုပ်သွားစေသလားဒါတည်းကဟိုကိုယ့်အတွက်တာဝန်တစ်ခုကြီးမြန်ဖြစ်လာပါသလား
ဒါကတော့ပုံမှန်လုပ်ပေးရမယ်အဲကိုကသူတို့မတင်မှုဆိုရင်တောင်မှပေါ့နော် report မပေးရအောင်ဆိုရင်တောင်ဒါကိုလုပ်ငန်းမှာမရှိဟိုလေဖြစ်ကိုရှိတဲ့နဲ့ဖြစ်ကိုဖြစ်တဲ့နဲ့ပေါ့နော်ဒီ indicator တွေဖြစ်နေတဲ့အတွက်ကလုပ်ဖို့လုပ်ရမယ့်ဥစ္စာတွေပေါ့နော်အဲ့လိုမျိုးလေးနောက်ဆက်နေ control တစ်ခုရှိတဲ့ခါကျတော့ပို့ပြီးတော့ကိုကတုံးအားဖြစ်စေရလို့တော့ခံစားရရပေါ့နော်ဒါမဟုတ်ရင်အရပြီးသွားလဲအေးစစ်စစ်နေပြီဆိုရင်တော့ဒါအလှရှင်နေလေအလှရှင်နေပေးထားတဲ့ပတ်သက်ဖြစ်နေတဲ့အတွက်အဲ့တော့ကိုလက်ထက်မှာရပြီးချောင်းထိုးလိုက်မှနဲ့စာရင်အဲ့လိုနောက်ဆက်နေတုံးအားတစ်ခုဖြစ်နေတဲ့အတွက်အော်ငါဖြစ်ကိုဖြစ်အောင်လုပ်ရမယ်ဆိုတော့တွေးနေဆိုတော့နောက်ကနေတုံးအားကြောင့်လည်းလှုပ်ဖြစ်တာလည်းရှိတယ်ပိုပြီးစီးစနစ်ကျတဲ့အလုပ်ဟိုစီးစနစ်ကျအောင်လှုပ်တက်သွားတဲ့အလိချင်းကောင်တစ်ခုလည်းရလာတယ်လို့တော့ဆိုတော့ပိုထင်ပါတယ်ရှင်
ကူညီတော်တော်များများငွေကြေးပေးတာမဟုတ်ဖ ೇನೆ နီးပညာဒါမှမဟုတ်လဲဆက်ပစ္စည်းဆိုလဲဒါဆက်ပစ္စည်းပေါ့နော်ဒီလိုမျိုးပေးတာပါဆိုတော့ဒီလုပ်ငန်းရှင်တွေဘက်ကရောဒါကအထောက်အကူဖြစ်ပါရဲ့လားဟိုငွေရတာကပုံမြတ်မကောင်းဘူးလား
လက်ထဲမှာငွေရှောက်လာတဲ့အခါမှာဥမာပေါ့နော်ကိုလိုအပ်တဲ့လုပ်ငန်းကိုလုပ်ငန်းထဲမှာမထည့်ဖြစ်ဖ ೇನೆ တခြားမှာကိုလိုအပ်တဲ့နေရာမှာသုံးမိသွားတယ်ဆိုလို့ရှိရင်ဒါကလုပ်ငန်းတိုးတက်ဖို့မဟုတ်တော့ဘဲနဲ့အများကြီးထိခိုက်မျက်နှာနိုင်မှာပေါ့နော်ဟိုဘက်က grant ပေးတဲ့နိုင်ငံတွေအရောကိုလုပ်ငန်းအရောအများကြီးထိခိုက်မျက်နှာနိုင်မှာဖြစ်တဲ့အတွက်အခုလိုမျိုးလုံးဝငွေပေးရမျိုးမဟုတ်ခင်းနဲ့တဲ့သူတို့လူချင်းနဲ့စစ်ပြီးဆိုသူတို့ကတည်းကတရရွယ်ပေးတာမျိုးကပို့ပြီးတော့အများကြီးပို့ပြီးထိရောက်ပြီးတော့အကျိုးရှိပါလိမ့်မယ်လို့တော့ဆိုတော့ထင်ပါတယ်အခုလက်ရှိစီစဉ်လေးကလည်းပို့ပြီးတော့ကောင်းပါရဲ့ရှင်
ဒီနိုင်ငံတကာအကူအညီတွေကြောင့်လုပ်ငန်းမှာကိုယ့်ရဲ့မျိုးဖလားလုပ်ငန်းကဘာများတိတိတတ်တာပြောင်းလဲလာတာရှိပါသလဲ
ဟုတ်ကဲ့ရှင်ဟိုအများကြီးတော့ပြောင်းလဲလာပါတယ်ဆိုတော့ဤပညာအကူအညီဆိုရင်လည်းကိုယ်ရဆိုလို့ရှိရင်ကိုတိတလောက်ဤပညာနဲ့ကြတော့ကို international မှာထုတ်ဖောက်ဖို့အတွက်မှာကြာအားနည်းချက်တွေအများကြီးရှိရပေါ့နော်အဲ့အတွက်ဤပညာအကူအညီတစ်ခါတလေဆိုလို့ရှင်နောက်ဆုံး business plan marketing plan ဆွဲတာမှာအစားပေါ့နော်ကိုကကိုနိုင်ငံနဲ့ကိုတိတဲ့အမြင်နဲ့ဆွဲတာနဲ့စာရင်အဖက်ကပညာရှင်တွေပေါ့နော် expert တွေကလာပြီးတော့ကိုကြီးပြီးဆွဲပေးတာကပို့ပြီးတော့အထောက်အကူအများကြီးပို့ဖြစ်တယ်ပေါ့နော်တော့တခုလည်းရှိတာကကိုကလည်းပူကျူးစားရတာပေါ့နော်အနည်းဆုံးတော့ခုစီမှာ80ရာခိုင်နှုန်း80ရာခိုင်နှုန်းစိုက်ထုတ်ဖို့ငွေပမာဏကခုစီမှာ standby ရှိနေဖို့လည်းလိုအပ်တယ်ပေါ့နော်အနည်းဆုံးခုစီမှာစိုက်ထုတ်ဖို့ငွေက80တုံးမဟုတ်80ရာခိုင်နှုန်းလည်းထမှလည်းရှိထားပြီဆိုလိုတဲ့ငွေမှာပမာဏနဲ့ပေါင်းလိုက်ရင်ဥပမာ9နှစ်လောက်မှဝယ်ရမယ့်ဆက်ရှိစီတခုကဟို3နှစ်လောက်နဲ့လည်းဖြစ်ရင်ဖြစ်သွားတာမျိုးပေါ့နော်ပုံပြင်းလာတာမျိုးပေါ့
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောင်ပါရှင်။အုတ်ထုတ်နေအောင်အမြဲဆောင်ထားပြီးတော့နှကမ်းမွေးဆဆနဲ့အမြဲပြုံးနေတဲ့ game ဆက်ကောင် Mario Polara 2020 September 17ရက်နေ့မှာ35နှစ်ပြည့်သွားပါပြီ။ဒီပိုက်တင်သမားညီကိုမာရီယိုနဲ့လူအီဂျီညီကိုတို့မှုရီပေါ်တဲ့ Mushroom Kingdom တိုင်းပြည်မှာခုံပြန်ကျော်လှားပြီးလူဆိုးလေကြီးစီကနေမင်းသမီးလေးကိုကယ်တင်တဲ့ Super Mario Brothers ဆိုတဲ့ game ကဂိမ်းဆက်တွေနဲ့ကစားရတဲ့ပထမဆုံးဂိမ်းဆက်လန်တွေဖြစ်ပါတယ်။1980ပြည့်အစောပိုင်းတုန်းကဂိမ်းဆက်ကြီးတွေရှိတဲ့ Game Arcade တွေမှာဂိမ်းတွေသွားကစားခဲ့ကြရတာပါ။အဲဒီကနေအိမ်မှာဂိမ်းဆက်နဲ့ကစားနိုင်တဲ့ဗီဒီယိုဂိမ်းတွေပေါ်လာချိန်တည်းကစလို့ဂိမ်းကစားရတဲ့အတွေ့အကြုံလည်းလုံးဝပြောင်းလဲသွားခဲ့ပါတယ်။အဲဒီအကြောင်းလေးမှာပရိသတ်ရဲ့အားပေးမှုကိုအရာဆုံးဂိမ်းတစ်ခုက Nintendo ကုမ္ပဏီကဖန်တီးတဲ့ Mario ဂိမ်းတွေလို့ပြောရင်လုံးဝမမှားပါဘူး။
ဒါကြောင့်လေ1960ပြည့်နှစ်ပိုင်းတွေမှာစပေါ်ခဲ့တဲ့လေးရောင်ဒုံးပုံစံအခွေထက်ကစားရတဲ့နင်တန်ဒိုဂိမ်းဆက်ကနေ1960ပြည့်နှစ်ပိုင်းတွေမှာပေါ်ခဲ့တဲ့အရွယ်အစား၄သွားတဲ့N64 ဂိမ်းဆက်တွေအထိကိုမာရီယိုဂိမ်းဆက်လန်တွေရီရှင်သန်နေတာပါ Mario Brothers Game Salandry ဟာ game သမိုင်းမှာအယောင်ရဆုံး video game တွေဖြစ်ပါတယ် Super Mario Game ရဲ့အောင်မြင်မှုကဂျပန်နိုင်ငံအတွက်ဂုဏ်ယူစရာဖြစ်တဲ့ဆိုတဲ့သက်သေတစ်ခုကတော့ 2016 Brazil Olympic ပိတ်ပွဲမှာ 2020 Japan Olympic ပွဲလက်ဆင့်ကမ်းယူဖို့အတွက်အဲ့ဒီအချိန်တုန်းကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေက Super Mario လို့ဝတ်ပြီးတော့ Rio Olympic ကွင်းကြီးထဲမှာပေါ်လာခဲ့တာဖြစ်ပါတယ် ကမ္ဘာမှာလူတိုင်းကြီးပါသိကြပြီးတော့လူကြီးလူငယ်မျိုးသဘောကျတဲ့ဂိမ်းဆက်ကမာရီယိုကိုအခြေခံပြီးအဆိုတော်နင်းနင်းခင်စော်ကဆိုရင်မာရီယိုဆိုတဲ့သချင်းကိုတောင်ဆိုထားပါသေးတယ်အခုလောက်အောင်မြင်နေတဲ့စူပါမာရီယိုဂိမ်းရဲ့ထူးခြားမှုကဘာလဲဆိုတာကိုငငယ်တည်းကဒီဂိမ်းတွေကိုကစားလာတဲ့ကိုပုံပုံကအခုလိုပြောပြပါတယ်ကျွန်တော်ဒီမာရီယိုဂိမ်းကိုစပြီးတော့မှတ်မိတာဒီဘယ်လိုပြောလဲအစမဖတ်တတ
င်ကြော်တယ်အဲ့ဒါကြီးအကုန်လုံးသိတယ်အဲ့နေပြီးတော့ဆော့ဆော့ဆော့ဆော့ဆော့ပြီးတော့စပြီးတော့ဆော့တတ်တာဘယ်လိုပဲဆော့ဆော့ဇလန်းအရန်နဲ့ယူရှင်းတယ်ဆော့ရရဲ့အလေအရန်လွယ်ယူရှင်းရှင်းလေးပဲဗျာတော်ပါလဲဆိုတော့ဒီဘယ်လိုပြောမလဲယောက်ျားလေးကြီးအကုန်လုံးကဒီသူရဲကောင်းတွေချစ်ချင်တယ်လေသူဇလန်းကလည်းအဲ့လိုမျိုးပဲဒီဟိုအဖမ်းခံနိုင်ရတဲ့မင်းသမီးလေးကိုတွားပြီးတော့ကယ်ရတာတခါလေးကြလို့ရှိရင်သူ့ရဲ့ညီလူဝီဂျီနဲ့အတူတွားပြီးတော့ကယ်ရတယ်တခြားဇက်ကောင်တွေလည်းပါတယ်ဇလန်းအရန်ယူရှင်းတယ်ဆာဖတ်တက်စရာမလိုဘူးလွယ်လွယ်လေးနဲ့ကိုနားလည်ပြီးတော့ဆော့လို့ရတယ်အခုတက်တည်လဲဆော့ရယ်အခုကျွန်တော်တက်က30တည်ပါပြီအခုတက်စီမာရီယိုဂိမ်းကိုကျွန်တော်ဆော့ရုံပဲဒီဇလန်းပဲပါမပြောင်းဒါပေမဲ့ဆော့လို့ကောင်းလုံးပဲအခုတက်တည
်အဲ့တော့ကိုဘုံဘုံတက်ကအခုအသက်30ဆိုတော့မာရီယိုက तू က35နှစ်ဆိုတော့မာရီယိုနဲ့9နှစ်ပဲကွာတာပေါ့နော်ကိုတက်တက်လုံးဒီဂိမ်းကိုဒါဆိုဆော့လာတယ်လို့ပြောလို့ရတယ်ဆိုတော့တခြားဂိမ်းနေနေရှင်မာရီယိုကဘာပိုထူးနေလို့ဒီဂိမ်းကိုဒီလောက်တောင်မှဆော့ဆွဲလဲလဲဆော့ပြစ်တာပါလဲရှင်
ပါလို့ဆိုတော့လည်းဆော့ပြတယ်လေဆိုလို့ရှိရင်ဒီတော့ကြံကစားလို့ရှိရင်တော့ငငယ်တော့အဲ့လိုပါကစားရဲ့အတွေ့အကြုံတွေအကုန်လုံးပြန်ပြီးတော့မှတ်မိနေတယ်လို့မျိုးပဲကအဲဒီဂိမ်းကိုကစားရဲ့ဆိုလို့ရှိရင်ညီကိုလူပြီးတော့ကျွန်တော်အကူနှစ်ယောက်ရှိရဲ့အကူရင်းနဲ့လူပြီးတော့ကစားရဲ့ဟာပြီးတော့ကျွန်တော်ရက်ကွက်ထဲမှာဆိုလို့ရှိရင်တခြားကလေးတွေလည်းရှိရဲ့ကျွန်တော်ရဲ့ပေါ်တာတွေရှိရဲ့ဒီကောင်လေးနဲ့လူပြီးတော့ကစားရဲ့ဟာအဲ့ဒါကြီးအကုန်လုံးပြန်ပြီးတော့အမှတ်ရစေရဲ့အခုတော့ကျွန်တော်အသက်ကြီးလာပြီဆိုတော့အင်္ဂလိပ်စာကိုတော့နားလည်လာပြီဆိုတော့သူဇလန်းကိုတည်တည်ချာချာနားလည်လာတာပေါ့နော်ဒါပေမဲ့ဟိုအရင်တော့ကျွန်တော်ဇလန်းကိုပါမောင်းမသိရဟိုမင်းသမီးကိုတွားကြရမယ်ဆိုတော့လည်းသိရပြီးတော့သူရဲ့ဟိုအဓိကရန်သူရှိရလေပေါလာလမ်းတေသူ့နာမည်ခေါ်ရရှိရလက်အကြီးအရင်တော့ဆိုလို့ရှိရင်အကောင်ကြီးရဲ့နာမည်ကိုတော့မသိဘူးအရှင်းဆုံးပဲပြီးတော့နောက်ထပ်ရည်ရတာတခုကပါလဲဆိုတော့မာရီယိုဂိမ်းကိုအဲ့လိုပဲဆော့လာပြီးမယ်ဒီမာရီယိုမှာပါတဲ့ဒီလူဝီဂျီပေါ့လူဝီဂျီကအကိုလားညီလားဆိုတော့ကျွန်တော်မသိဘူးလုံးကြီးက3 4 5နှစ်လောက်တော့မှကျွန်တော်သိတာလူဝီဂျီကသူ့ရဲ့ညီဆိုတာသိတာကျွန်တော်ထင်တာကလူဝီဂျီကိုအကိုလို့ထင်တာဘာလို့လူဝီဂျီကအကောင်ပိုကြီးလို့
မာရီယိုဂိမ်းရဲ့အမာဂန်ပရိသတ်တယောက်ဖြစ်တဲ့ကိုဘုံဘုံပါအခုလိုမျိုးကဘာတဝမ်းကပရိသတ်တွေကိုဖန်ဆာထားနိုင်တဲ့ဂိမ်းဆက်ကောင်တွေနဲ့စူပါမာရီယိုဂိမ်းတွေကိုဖန်တီးခဲ့သူကတော့ဂျပန်ကဗီဒီယိုဂိမ်းဒီဇိုင်နာရှီဂဲရုမီယာမိုတိုဖြစ်ပါတယ်
まず基本的にはね、その作ったものを皆さんが遊んでくれて面白いっていう。
ကျွန်တော်တို့ဖန်တီးခင်ရောက်ကိုလက်ခံအပေးသူတွေကိုတိတ်ကိုကျေးဇူးတင်ပါတယ်။သူတို့မရှိရင် Mario Games Land တွေအခုလောက်ထိအောင်မြင်မှာမဟုတ်ပါဘူး။ကျွန်တော်အကြောင်းပြောပြရရင်တော့ Japan Manga Cartoon တွေဆွဲသူတယောက်ငယ်ကအသိဖြစ်ချင်းနေတာပါ။ Manga Cartoon တွေကဇလန်းတွေတစ်ခုပြီးတစ်ခုအဆက်မပြတ်ဖန်တီးရတာမျိုးမလားဗျ။ Super Mario Game နဲ့ Mario ဆိုတဲ့ဇာတ်ကောင်ကိုကျွန်တော်စဖန်တီးကြတော့လူတွေက Mario ကို Mickey Mouse နဲ့ရှင်ပြောကြတယ်ဗျ။ကွန်ပျူတာနဲ့ရုပ်ပြဖန်တီးတဲ့ animation ဤပညာကြီးအဆင့်ဆင့်ပြောင်းသွားသလို Mickey Mouse ဇာတ်ကောင်ကလည်းပြောင်းလဲလာခဲ့တာဆိုတော့ကျွန်တော်ဇာတ်ကောင် Mario ကိုလည်းအဲဒီလိုဖြစ်အောင်လုပ်နိုင်မယ်လို့ကျွန်တော်တွေးခဲ့ပါတယ် game ဤပညာကြီးပြောင်းလဲသွားသလို Mario ဇာတ်ကောင်ကိုလည်းပြောင်းလဲသွားနိုင်မယ်လို့စဉ်းစားမိပါတယ်အဲဒီလိုလုပ်တဲ့အတွက်သူ့ပရိသတ်တွေကလည်းပိုပြီးစိတ်လှုပ်ရှားကြတယ်နောက်ထပ်ဘာတွေပြောင်းမလဲဆိုတာမျိုးသိချင်လာကြပါတယ်ကျွန်တော်တို့လို engineer တွေဖန်တီးသူတွေဘက်ကလည်းပိုပြီးထွင်ချင်းစိတ်ဖြစ်လာတယ်။စိတ်ရောကိုယ်ပါနှစ်ပြီးအစ်စ်အဆန်းဖန်တီးခြင်းစိတ်တွေဖြစ်လာခဲ့ပါတယ်။အဲဒါကြောင့်လည်းအခုလောက်ထိအောင်မြင်တာလို့ကျွန်တော်ယုံကြည်ပါတယ်
။ game log ကမှာနောက်ထပ်လူကြိုက်များတဲ့ Donkey Kong နဲ့ Zelda game တွေကိုလည်းသူပဲဖန်တီးခဲ့တာဖြစ်ပါတယ်။ game ကစားသူတွေနဲ့ဆက်နွယ်နိုင်မဲ့ဇာတ်ကောင်မျိုးဖြစ်အောင်လို့အစွမ်းရှိတဲ့ super hero ဇာတ်ကောင်တွေအစားရေပိုက်ပြင်သမား Mario ဇာတ်ကောင်လေးကိုသူဖန်တီးထားတာပါ။ဗီဒီယိုဂိမ်းတွေစတင်အောင်မြင်လာတဲ့1980ပြည့်နှစ်ပိုင်းကစလို့ဒီကနေ့အထိမာရီယိုဂိမ်းတွေကပရိသတ်ကိုဆွဲဆောင်ထားနိုင်တဲ့အဓိကတော့ချက်ကပါလဲဆိုတော့
あの今もうね、今度のあのスーパーマリオ 3D ランドなんかはスーパーマリオ3を遊んだあの子供
たちからのトゥーを便利になるってば。ルールそういう簡単ゴールの動画でね、ゲームセカンドからは見やしんたないなぶ。えらかおまれ。あくなおそのスーパーマリオ 3D ランドゲームを展開でゲームデベロッパーや人間がもらスーパーマリオゲームセランドレをとっとりがざけざてってばれ。あくろずるがディネプリタネ関にねゲームセランドမူလဂိမ်းကိုဂုံပြူတဲ့အနေနဲ့ဖန်တီးနေကြပါတယ်။အဲ့ဒါကောင်းတဲ့အချက်ပါ။အဲ့လိုမျိုးဆက်ပြီးတစ်ဆက်ပြီးတစ်ဆက်လက်ဆင့်ခံနေမှလည်းဂိမ်းဆက်ကောင်ကအမြဲခိုင်နေမှဖြစ်ပြီးစီးပွားရေးအရလည်းဆွဲဆောင်ထားနိုင်မှဖြစ်ပါတယ
်။ Mushroom Kingdom မှာလူစိုးရိမ်ရန်ကနေကာကွယ်ပေးဖို့အတွက် Mario ဂိမ်းဆက်ကောင်တွေခုံပေါက်ပြေးလွှားနေတာ35နှစ်ရှိသွားပါပြီ။35နှစ်ပြည့်အထိအမှတ်နဲ့နောက်ထပ် Mario ဂိမ်းအသစ်တွေကို2021ခုနှစ်ငွေဥပောက်မရောက်ခင်မှာထုတ်သွားဖို့ရှိတယ်လို့ Nintendo ကုမ္ပဏီကကြေညာထားပါတယ်။ဟိုးအရင်ပုံစံဂိမ်းတချို့ကိုခေတ်သစ် Augmented Reality နည်းပညာနဲ့ပေါင်းစပ်ထားတဲ့ဂိမ်းအသစ်တွေပါသလို Online Game တွေ Mario မောင်းတဲ့ကားအယုတ်ကိုအဝေးချင်း Remote Control နဲ့ချိန်ပြီးတော့ကစားရတဲ့ဂိမ်းမျိုးတွေအထူးပါပါရဲ့ရှင်။ကျွန်မဆွေမြမပါ။
American Reality ရုပ်သံအစီအစဉ်နဲ့အထူးကြော်ကြားတဲ့ King Creation Voice ဟာစက်တင်ဘာလ16ရက်နေ့ကစပြီးတော့ Facebook နဲ့ Instagram တို့ကိုဆန္ဒပြရတဲ့အနေနဲ့အဲ့ဒီလူမှုကွန်ရက်စာမျက်နှာတွေပေါ်ကသူ့ရဲ့အကောင့်ကိုအသုံးပြုတာရက်ဆိုင်ထားလိုက်ပါတယ်။ဒီလူမှုကွန်ရက်ဒီမှာအမုန်းစကားနဲ့ဝါဒဖြန့်ချီရေးလုပ်တာတွေပိတ်ပစ်ဖို့တခြားအကြံအစည်တွေနဲ့အတူအခုလိုမျိုးတောင်းဆိုဆန္ဒပြခဲ့တာပါ။လူမှုကွန်ရက်ပေါ်မှာမှန်မှန်တဲ့သတင်းတွေဖြန့်ချီနေတာတွေဟာကျမတို့ရွေးကောက်ပွဲတွေကိုရောဒီမိုကရေစီစနစ်ကိုပါအတော်လေးထိခိုက်စေပါတယ်လို့ Cardition West က Instagram စာမျက်နှာမှာစက်တင်ဘာ16ရက်နေ့ကတင်တဲ့သူ့ရဲ့ post မှာဖော်ပြထားပါတယ်။အဲဒါကြောင့် Facebook ING ကိုကန့်ကွက်တဲ့ Stop Hate for Profit အကျိုးမြတ်ရဖို့လုပ်တဲ့အမုန်းစကားဖြန့်ချိမှုတွေရပ်ပြစ်ဆိုတဲ့လှုပ်ရှားမှုကိုသူထောက်ခံတယ်လို့လည်းပြောထားပါတယ်။Kerry Washington, Jennifer Lawrence နဲ့ Sacha Baron Cohen တို့အပါအဝင် Hollywood နာမည်ကျော်တရုတ်ဆောင်တွေကလည်းအဲ့စက်တင်ဘာ16ရက်နေ့မှာပဲအဲ့ campaign မှာပါဝင်ပြီးတော့လူမှုကွန်ရက်ပေါ်ကအမုန်းစကားဖြန့်ချီတာတွေကိုခြေရာကောက်ပိတ်ပင်တာတွေပို့လို့ဖို့အတွက် Facebook ကိုတောင်းဆိုခဲ့ပါတယ်။ဒီ campaign ကိုအခုနှစ်အနွေရာသီမှာနိုင်ငံသားအခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကစတင်ခဲ့ကြတာပါ။အဲ့ဒီနောက်ပိုင်းမှာတော့ဇူလိုင်လကစပြီးတော့စီးပွားရေးကုမ္ပဏီကြီးတွေပါပါလာကြပြီးတော့လူမှုကွန်ရက်ပေါ်မှာကြော်ညာထည့်နေတာတွေကိုသပိတ်မှောက်ကန့်ကွက်မှုတွေလုပ်ခဲ့တာကြောင့်သူတို့လှုပ်ရှားမှုတော်တော်လေးကိုအောင်မြင်ခဲ့ပါတယ်။ဒီကမ်ပိန်းဆီရောက်လှုပ်ရှားသူတွေကအခုသတင်းပတ်မှာတော့ Facebook ကြောင့်ဘလို့အနေအမျိုးတွေရှိနေလဲဆိုတာကိုရေးတင်ကြဖို့လှုံ့ဆော်ခဲ့ကြတာပါ။စီးပွားရေးလုပ်ငန်းရှင်လည်းဖြစ် Reality ရုပ်သံအကျော်မော်လည်းဖြစ်တဲ့ Cardition မြင့် Instagram ကိုပိုင်စာမျက်နှာကကမ္ဘာတစ်ဝန်းလုံးက Instagram တွေမှာပြည်ထောင်အများဆုံးစာမျက်နှာဆဲကူတွေကတစ်ခုဖြစ်ပါတယ်။ကာဒီရှင်ဝက်ဆာဥရရာတွေပြောင်းလဲမှုတားဆီးရေးတွေလှုပ်ဆောင်တာတွေပြည်မှုဆိုင်ရာမျှတာတွေပြုရင်ပြောင်းလဲရေးလှုပ်ရှားမှုတွေတွင်သမအင်ဂျီတော်ကိုစီးယုံမှုလှုပ်ဆောင်တာတွေကြောင့်သူ့ရဲ့အကောင့်မှာပြည်သက်188တန်းအထိရှိခဲ့ပြီးတော့သူကလူမှုအပြောင်းလဲတွေတွင်ဩဇာညောင်းတဲ့အားပြရလို့ဖြစ်လာနေပါတယ်ရှင်
စက်တင်ဘာ21ရက်တနင်္လာနေ့အတွက် VOE မြန်မာပိုင်းကနေထိတ်တန်းရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလဲပြောပါအောင်မယ်။အမေရိကန်ပြည်ထောင်စုမှာစက်တင်ဘာလ18ရက်နေ့တုန်းကကွယ်လွန်သွားခဲ့တဲ့ပြည်ထောင်စုတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့နေရာမှာအမျိုးသမီးကိုပဲအစားထိုးခန့်အပ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားနေပါတယ်။ပြည်ထောင်စုအယူခံတရားရုံးတွေမှာဂျူရီတရားသူကြီးတွေအဖြစ်သမ္မတထရမ့်ခန့်အပ်ခဲ့တဲ့အေမီကော်နီဘရက်နဲ့ဘာဘရာလာကိုရာတို့နှစ်ယောက်ထဲကတယောက်ကိုရွေးချယ်ဖို့စဉ်းစားနေပုံရပါတယ်။ရှာသက်ပန်ရာတို့ဖြစ်တဲ့ပြည်ထောင်စုတရားရုံးချုပ်တရားသူကြီးရာတို့အတွက်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်အထက်လွှတ်တော်မှမဲခွဲအတည်ပြုချက်မပေးဖို့အတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကတော့တိုက်တွန်းနေပါတယ်။ Ryzen အစိတ်တွေပါတဲ့စာအိတ်ကိုအင်ဂျီရောလိပ်စာတက်ပေးပို့ခဲ့တယ်လို့မတင်ကားသူအမျိုးသမီးကိုနယူးယောက်ပြည်နယ်နဲ့ကနေဒါနိုင်ငံနယ်စပ်နားမှဖမ်းမိခဲ့ပါတယ်။အဲ့ဒီအမျိုးသမီးကိုဘာဖလိုမြို့နာကနေဆက်တရားပေါ်မှာအမေရိကန်နေဆက်လုံခြုံရေးတာဝန်ရှိသူတွေကဖမ်းမိခဲ့တာဖြစ်ပြီးတော့ပြည်ထောင်စုဥပဒေပုံမှန်တွေနဲ့တရားစွဲခံရမယ်လို့ခန့်မှန်းရကြောင်းတရားဥပဒေစိုးမိုးရေးဆိုင်ရာအရာရှိ၃ယောက်က AP သတင်းဌာနကိုပြောကြားခဲ့ပါတယ်။အဲ့ဒီအမျိုးသမီးဘသူဘဝဖြစ်တယ်ဆိုတာကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။
ပရိတိန်အစိုးရအနေနဲ့ COVID-19 ကရောဂါကိုမျက်မျက်မထိန်းချုပ်ရင်လာမယ့်သတင်းပတ်တွေအတွင်း COVID ကြောင့်သေဆုံးသူတိတိကျကျများလာနိုင်တယ်လို့နိုင်ငံရဲ့ကျန်းမာရေးဆိုင်ရာအကြီးအကဲတာဝန်ရှိသူကဒီကနေ့ပြောကြားလိုက်ပါတယ်။ဥရောပမှာကရောဂါကူးစက်မှုနှုန်းမြင့်တက်နေတဲ့စပိန်နိုင်ငံမှာလည်း COVID-19 ကရောဂါဒုတိယလှိုင်းကိုထိန်းချုပ်နိုင်ဖို့အတွက် Madrid မြို့တော်ကမြို့နယ်တချို့မှာ lockdown သတ်မှတ်ချက်တွေကိုဒီကနေ့တနင်္လာနေ့မှာစတင်ပါတယ်။ကန့်သတ်ချက်တွေကြောင့်ပြည်သူ၈သိန်းခွဲလောက်အနေနဲ့ကျောင်းသွားတာအလုတ်သွားတာနဲ့ဆေးရုံစည်းကမ်းသွားတာကလွဲလို့အိမ်ပြန်ထွက်ခွင့်မရှိပါဘူး VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00အထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်အခုတင်းနှလာနေညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင် VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုခဲ့ကြတဲ့အတွက်အကျေးဇူးတင်ပါတယ်ကျွန်မဆုမြတ်မောပါရှင်
This program has come to you from the Voice of America, Washington.